You go on living day by day without really living. Day by day, so that go on living. You go on living day by day without really living. Without really living, so that will be a တကယ်ပြပြဝါကြီးဘဝကိုနေသွားတာမဟုတ်ဘူးเนาะမသေးရင်လေးအသက်ရှင်ပြီးတော့ဒီလိုစားဖို့နဲ့ဝတ်ဖို့နဲ့နေဖို့လောက်နေပဲနေသွားကြတာเนาะအဲ့ဒါ You exist lo pyaw da no ba chang so living so de sakai adit pyin ma to growth so da pa ya me no growth ma pa ba ne living ma phit bu no a lo pali saka bawa so da no da bama saka ma hou no bawa so da pali saka ai pali saka bawa ye root root so da tu ye saka lo ye a yin myet no ai di saka lo ye a yin myet ka ba rong so lo bu de ပါဠိစကားမှာဘူးလို့ဟူလို့ဆိုတဲ့ root တွေရှိတယ်နော်ဒီစကားလုံးရဲ့အတိတ်ပဲကတော်တော်များပါတယ်နော်အဲ့ဒီအများကြီးတွေကတခုပြောရမယ်ဆိုရင်ဘူးဆိုတာ Living implies a knowledge of all things that are about you. Living အသက်ရှင်နေတယ်ဆိုတဲ့စကားရဲ့နောက်ကမှာအဓိပ္ပာယ်ကကိုယ်ပတ်ဝန်းကျင်မှာရှိတာတွေအားလုံးကိုသိတယ်ဆိုတဲ့အဓိပ္ပာယ်လည်းပါတယ်နော်အဲ့တော့ခလေးတယောက်ကမွေးလာပြီဆိုပါတော့အဲ့ဒီခလေးကမြင်လည်းမမြင်နိုင်ဘူးကြားလည်းမကြားနိုင်ဘူးနော်သူအနံ့အသက်လည်းမရနိုင်ဘူးခန္ဓာကိုယ်မှာလည်းပဲသူ့မှာ living implies that are about you within you about na ma pi de u no pa wan chin ma shi da u ti yo no ma pi de u within you ho atwin ma shi da u le be ti ma phit me no and concern you ku ne patet da ri no so ku ne patet da ri ku atwin ma shi da ri ku pa wan chin ma shi da ri ku ti ti che che ti ma da a lu wa ati nyan go sait dat go tu tet ni me yin jet ni me ji bwa ni me no ma ti yin ma tu tet ni go ma ji bwa ni
ဒါကြောင့်ဘဝကိုတကယ်အသက်ဝင်ပြီးတော့နေသွားခြင်းတဲ့တူပါတတိပဋ္ဌာန်တရားအထုံးမှဖြစ်မယ်နော်ဘယ်အရာကိုမှပေါ်တင်တဲ့သဘောထားလို့မဖြစ်ဘူးမြင်တိုင်းသိရမယ်ကြားတိုင်းလည်းသိနေရမယ်အနန္တရာတိုင်းစားတိုင်းတောက်တိုင်းတွေးခေါ်တိုင်းစဉ်းစားတိုင်းခံစားတိုင်းဒါတွေကိုနည်းနည်းနဲ့သိမှသာတနည်းအရာအသိဉာဏ်ကြီးတဲ့လူဖြစ်လာမယ်ဓမ္မဘဝအသက်ရှင်ရတာအဓိပ္ပာယ်ရှိမယ်နော်အဲ့တ
အမြဲတမ်းဂျုံနှန်းဂျုံနှန်းခေါ်နေတဲ့တရားတွေအားလုံးကိုအချင်းချင်းပြီးတော့တခွန်းနဲ့နဲ့ကောက်လိုက်ရင်တခွန်းနဲ့နဲ့ရတယ်နော်တတိနဲ့နေဖို့နော်တတိနဲ့မှမနေရင်ဘဝအတိတ်ပဲဘယ်လိုမှမရှိနိုင်ဘူးနော်တတိနဲ့မှမနေရင်တကယ်အသိဉာဏ်ရှိတဲ့လူမဖြစ်နိုင်ဘူးနော်အဲ့တော့အသိဉာဏ်ဆိုတာမှအရေးကြီးဆုံးဟာကိုယ့်အကြောင်းကိုသိတာ ကိုစိတ်အကြောင်းကိုသိတာကိုစိတ်ထဲမှာခံစားရတာတွေသိတာကိုအကြောင်းကိုမသိဘဲနဲ့ပြင်ပကတခြားယုတ်ဝတ္ထုတွေအကြောင်းဘယ်လောက်သိသည်အဲ့လိုကအသိဉာဏ်ရှိတဲ့လူလို့ပြောလို့မရဘူးအဲ့လိုကဘဝကအတိပဲရှိရှိလည်းနေလို့မရဘူးနော်အခုခေတ်လူတွေမှာ knowledge တွေအင်မတန်များကြတယ်နော်ပြင်ပဘဟုတုတ္တအင်မတန်များတယ်နော်ဒါပေမဲ့ကိုအကြောင်းကိုသိတာတော့နင်းနေနင်းနေသွားနေတယ်နော်အချိန်လည်းမပေးကြဘူးတေချာမလိလာကြဘူးနော်အဲ့တော့ဒီလူတွေကတကယ်ပညာရှိတဲ့လူလို့ပြောလို့မရဘူးနော်ဟိုရှိခိကအခုခေလိုသိပ္ပံပညာတွေဘာတွေမတူတက်တဲ့ခိကနော်ပဝန့်ကျင်အကြောင်းကိုသိမသိဘူးနော်ဒါပေမဲ့ကိုယ်စိတ်အကြောင်းကိုတော့ကောင်းကောင်းသိတယ်နော်ဥပမာဖျားလက်ထက်ကအခုခေလိုရေဒီယိုတွေတယ်လီဗီရှင်းတွေဂျိုတုတွေဘာတွေလေမြန်တွေဘာမှမရှိဘူးနော်ဒါပေမဲ့အဲ့ဒီခိကမြတ်စွာဘုရားရဲ့တပည့်သာဝကတွေဟာစိတ်အကြောင်းခန္ဓာအကြောင်းတော့ကောင်းကောင်းသိတယ်နော်ဒါကြောင့်အင်မတန်ဉာဏ်ပညာကြီးတဲ့သူဘဝကိုအင်မတန်အတိတ်ပဲရှိရှိနေသွားတဲ့လူတွေဖြစ်တာပဲနော်စိတ်လည်းအင်မတန်ချမ်းသာတဲ့လူဖြစ်တယ်ဒါကြောင့်ပဝန်းကျင် knowledge တခုတည်းနဲ့အသိဉာဏ်ကြီးတဲ့လူမဖြစ်နိုင်ဘူးစိတ်ချမ်းသာတဲ့လူလည်းမဖြစ်နိုင်ဘူးနော် The happiest man is he who brings forth the highest and the best in him စိတ်အချမ်းသာဆုံးလူကဘယ်သူလဲဆိုတော့ The happiest man is he who brings forth တာထွက်ပေါ်လာအောင်လုပ်တာနော်အကောင့်ထဲပေါ်လိုက်တာ The highestand the best in him ကိုမှရှိတဲ့အရေးချင်းတွေနော်ကိုမှရှိတဲ့အရေးချင်းတွေကိုအမြင့်မားဆုံးအကောင်းဆုံးထွက်ပေါ်လာအောင်လုပ်နိုင်တဲ့လူဟာအပျော်ဆုံးလူပဲတဲ့နော်ပစ္စည်းဥစ္စာအများဆုံးရတဲ့လူဟာအပျော်ဆုံးလူမဟုတ်နိုင်ဘူးနော်ယာဒူးအစင်တန်းတွေအမြင့်ဆုံးရောက်တဲ့လူဟာအပျော်ဆုံးစိတ်ချမ်းသာဆုံးလူမဖြစ်နိုင်ဘူးနော်ဘယ်လိုလူဟာအပျော်ဆုံးလူစိတ်ချမ်းသာဆုံးလူဖြစ်မလဲဆိုတော့ကိုမှရှိတဲ့အရေးချင်းတွေကိုအမြင့်အမားဆုံးအကောင်းဆုံးဖြစ်အောင်ထွက်ပေါ်လာအောင်လေ့ကျင့်ပြုစုပြိုးထောင်ပွားများအားထုတ်နေတဲ့လူဟာစိတ်ချမ်းသာဆုံးလူဖြစ်မယ်။အဲ့တော့လူတိုင်းဟာဘာကိုရှာနေကြလဲလို့မေးရင်စိတ်ချမ်းသာမှုရှာနေကြတာပဲ။ဘယ်လိုနည်းနဲ့များစိတ်ချမ်းသာမှုရမယ်လို့ထင်ကြသလဲ။မြတ်စွာဘုရားပတ်ဝန်းကျင်အတိုင်းကဟိုကိုကောင်းလေးကိုထည့်ပေးတဲ့အယူဆကဘာလဲဆိုတော့သူများထက်ပိုပြီးတော့အစင်တန်းမြင့်မြင့်နေနေလို့ရှိရင်စိတ်ချမ်းသာပစံမြမြရှိရင်စိတ်ချမ်းသာမယ်။ယာလူတွေအမြင့်ကြီးရလို့ရှိရင်စိတ်ချမ်းသာမယ်လို့ထင်တယ်နော်။တကယ်လက်တွေ့အကဲခတ်ကြည့်စမ်းပါ။ပစ္စည်းဥစ္စာအများဆုံးရှိတဲ့လူကစိတ်ချမ်းသာဆုံးလူဟုတ်ရဲ့လား။ဟော။တချို့ကိစ္စတွေမှာပစ္စည်းဥစ္စာအများဆုံးရှိတဲ့သူကစိတ်အစင်းရဲဆုံးလူဖြစ်နေတာတွေ့ရတယ်။နော်။တချို့ကိစ္စတွေမှာအကြောကြားဆုံးလူကစိတ်အစင်းရဲဆုံးလူဖြစ်နေတာတွေ့ရတယ်နော်။ဒါဒီဘုန်းဘုရားငယ်ငယ်လေးတွေက biography တွေဖတ်တဲ့ဝါနာပါတယ်နော်။လူတွေရဲ့ဘဝဖြစ်ရအမှန်တွေကိုတချို့သူအနီးပါးမှာနေတဲ့မိတ်ဆွေတွေကပြန်ရေးတာရှိတယ်။တချို့ကြတော့လည်းသူတို့ကိုယ်တိုင်ပြန်ရေးတာရှိတယ်နော်။အဲ့ဒီထက်မှဟိုပညာဉာဏ်လေးနဲ့နော်ထင်းထင်းသိမ်းသိမ်းစင်စင်ညင်နေပြီးတော့ဟိုဘဝကိုအဲ့လိုအတိတ်ပဲရှိရှိနေသွားတဲ့လူကစိတ်ပူချမ်းသာတာတွေ့ရတယ်နော်။ပစ္စည်းဥစ္စာအပျော်ပါဂုံပကာသနတွေအများကြီးနေသွားတဲ့လူကစိတ်မချမ်းသာတာပဲတွေ့ရတယ်နော်။ဥပမာရိုးရိုးတစ်ခုဆိုပါတော့တိတ်လေးလေးနဲ့နဲ့ဥပမာတော့မဟုတ်ပါဘူးလူတစ်ယောက်ကြောင်းပါနော်။အဲ့တော့သူကကြားဘူးတဲ့အဆိုတော်တယောက် Elvis Presley ဆိုတာနော်သူအကြောင်းကိုဘုံဘုံကပြောချင်တာတခြားမဟုတ်ဘူးငငယ်တော့ကသူ့တချင်းတွေကိုတော်တော်ကြိုက်ခဲ့တာနော်အခုလည်းပဲတခါလေသူ့တချင်းကြားတဲ့ခါပြန်ပြီးတော့နားဆိုင်ပြီးတော့ထောင်မိတယ်ငငယ်တော့ကကြိုက်ခဲ့တာလေးဆိုတာအရှင်ကရှိသေးတာဘူးနော်ဒါပေမဲ့သူ့ဘဝအကြောင်းကိုဖတ်ရတာကြားရတာတော်တော်စိတ်မကောင်းစရာပဲနော်သူဟာသူများကိုပျော်ရွှင်အောင်တော်တော်ကြိုးစားခဲ့တဲ့သူနော်သူကိုယ်တိုင်တော့မပျော်ပါဘူးသူ့မှာအနာမှာဟိုအချမ်းရံဒီတပဲ့ဒီအလုတ်ကျွေးဒီအများကြီးရှိတယ်နော်ဒါပေမဲ့မိတ်ဆွေကောင်တရားမှမရှိဘူးနောက်ဆုံးသူဘယ်လိုသေးသွားလဲမွေးစေဝါလုံပြီးတော့တည်သွားတာနော်အဲ့တော့ပြဿနာအချမ်းသာဆုံးလူနော်အကျော်ကြားဆုံးလူတယောက်တခြားလူတွေနိုင်ငံကောင်းဆောင်တယောက်အကြောင်းပြောမယ်ဆိုရင်မကြားဘူးတဲ့လူရှိရင်ရှိလိမ့်မယ်သူ့အကြောင်းပြောရင်မကြားဘူးလို့သိမရှိနော်ပြီးတော့လူချစ်လူခင်လည်းတော်တော်များပါတယ်နော်သူ့အမူအရာတွေဘာတွေအစအယုတ်ရေအစတော်တော်လေးချစ်စရာခင်စရာကောင်းပါတယ်နော်ဒါပေမဲ့သူ့မှာတကယ်မိတ်ဆွေကောင်းမရှိဘူးသူတကယ်စိတ်မချမ်းသာဘူးအဲ့တော့ကိုစိတ်ချမ်းသာဆုံးဖြစ်အောင်လုပ်ချင်တယ်ဆိုရင်ကို့မှာကောင်းတဲ့အရေးချင်းတွေအများကြီးရှိတယ်အဲ့ဒါတွေထွက်လာအောင်လုပ်ဖို့ရနော်အဲ့တော့ကို့မှာကောင်းတဲ့အရေးချင်းတွေဘလောက်များတယ်လဲလို့စဉ်းစားကြည့်ပေါ့နော်အခုပညာသင်နေတာလည်းပဲအရေးချင်းတစ်ခုပဲနော်ပစ္စည်းတစ်ခုကိုဖြစ်အောင်လုပ်ပေးနေတာလည်းပဲအရေးချင်းတစ်ခုပဲအခုဒီမှာလမ်းနေလုပ်နေတယ်နော်ဒါပညာရှင်တွေလုတ်ပေးနေတာပဲနော်အင်ဂျင်နီယာတွေလုတ်ပေးနေတာ Datu Asian de Kuban, or Pelu Asian PP, go Asian go toya Lucy, do a genamu Neneroya. Dame Daha Ludiama, she de, a mere mazo Asian law. Oh, they would know. The chin net, low, 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 two dress out when they are simply there. Go to Bawanji, my share, Louis, do it. A don't we met, simply met, Landu, the Daru, Taidu, to Lobia de Jong, to say to my genamuya, no? The chima to Lajilo Shinoma, Dilang, Alu Dwaralu, to Biola Yang, Dragon Yuma, no? Say Mia Chandama. At Lube, the Chosia on Yidia, see what they were in between bigger, no? Ludari, Jushi Megisari. I didn't do Nangong Yidem, then I say Chanda, no? Luha, Mimi Ju, a mia jugu, Miamia, Sonya Lili, say Puchanda Lili, today, no? That about Kube. Dodo, Luman loved him a gow. You see, BCRU looked at the Yichin in Magabu. The Chai Yichin in Miaishi did it. Hey, the Chai Yichin, Mia Mazoha, the Yabe. Or a Kujin San and a Lu Yichin. Blau Kujin San and Goku Snajama. A mere Goku be a meva. Not done in Zon Kujin Sami. Did a cool like in Taji. Ludiago mean any minute, not Kujin Sarome. Now, HCZ, Lily Saza, Tamu Tabro, Yome, Sume, Sesame, Suing, Najete. No, two to be Nga Kujin Salem. Two Nga, HCZ Biome, Totana Mabio, no, HCZ Biome, Kujin Sabro Biome, Lily Saza Duga, Biola, so they sing a Bioji. No, Sasanya, Miai Saint Pilam, no. This is the same thing. And I did a little in a Sanajibua. Did they bail mean and the law? Ludiago, Gojin Sabro, Lily says, I says, and like the ha, Mimi Gogo, be like Chimmy. Little poor will be in a woman. Be in a no, love me, my dollars, or like Chibuya. No, says, I am a Mimi Gogo, be in the air, without the Bob Oxygen. No, Gojins are saying, says, and like you say, a little out the lamb, yellow. No, the chua. Oh, do what the dying, no boy jam, will do kaya, eh? No, yellow, chow clan machine, chow bro, lobby do, no, gone or gone, madam, lobby dare or gone, no, damn it, go be ambro, do kaya, messer, chow bro, melodan, eh? No, do go jinza, bro, do halangalo, luda diabe, no, do my tea came on in a mau, do majago, loom hope and met, lay some in pito leve, do leve the manchow dabe, no, not leve the manchow dabe. Now, TK on low down, I'm a jab. The young are two TK on low boost. Goodins are a sinner. Malo Benny Rava, Pumimia. No. Chop Bido, Malo Benny and Nessai. Goodins are a sinner, Malo Benny Rava, who brought Mimia. No. Told to bear the Charachati Lari let the Kujins and Haji. No. Goodins are the other cool, like in time as you go there. Emmadam Mimia de Lupinivi. No. The law catch him hobo. No. The Chalabe, Mita Grun and Sesame Sabaro. Tala to do Babe. Go to the Bamita and Tarao, the Lujinabe. No. Ro to the Bao Lebego, Midane, Midasura, Kaunzi Jinau Bura. No. Dijon put the near the count the net Jelly Pioga Bibi. Dinero allow J. Biobuya, a chain of pain him. No. Not a culture in Obioma. Ro Ludaiha Mida will she. No. Mibazia Mida Lujine, Pauji and Dame. Si amir dah lulusin, no. Mere dah amir amir yang lulusin, sepu ejen. Security surah, negero mere dah ni mah bayar, no. Sejuta mah luncung de ejen de, secara de, no. Bi anda de kene de surah semu, si ni lah. Mere dah ni mah bayar ni. Jadi si orang sari amir ini si dia luar, engu di cha, kare konkrit ini sah me, tanah gaya di dalam tu kham me, engu kare bawang jema, udah ni di kah dah me, ini mah sah ni dah me, no. Kui di dah me. Lonchong mi lah sebab tu melonchong ni bu, no? Tu mah insecurity ya, si dia lah. Kau ye, ni dah lah tanam sini, ni aisy security pade. Lo kuku dah inga, dekai lele lele ni dah zai tanam sini. Kau ni dah jangguk ber, kau sejuta mah terlalu security pade lah, no? Lo insecurity sudah sejuta mah melonchong dia tu bo, စိတ်မချတဲ့သဘောစိတ်မအေးတဲ့သဘောဟာအမှန်တော့မေတ္တာကင်းမဲ့လို့ဖြစ်တာပဲအဲ့တော့လူတွေမေတ္တာကင်းမဲ့လေလေ insecurity ပုံများလေလို့ပဲနော်အဲ့တော့ကိုယ်ကိုယ်တိုင်းကသူတပားကိုမချစ်တတ်မခင်တတ်မယုံတတ်တဲ့လူဟာသူတပားလည်းကိုယ့်ကိုချစ်လိမ့်မယ်ခင်လိမ့်မယ်လို့ तू မယုံနော်ဘယ်သူမှ तू မယုံစိတ်မချအောင်နော်အဲ့တော့တကယ် security ဆိုတာဟာပစ္စည်းဥစ္စာမှမရှိဘူးနော်မေတ္တာမှပဲရှိတယ်သူတို့ပဲကရုဏာလည်းဒီတိုင်းပါပဲနော်အဲ့တော့ပြီးတော့ရိုးရိုးသားသားဆက်ဆံနော်ကိုယ်ကိုလူတယောက်ကတကယ်ကိုလိန်နာညာတာဟန်လောက်တာမပါဘဲနဲ့အယိုးအသားဆုံးအပွင့်လုံးဆက်စင်းဆုံးအပွင့်လင်းဆုံးဆက်ဆံမယ်ဆိုရင်စိတ်ထမှာမနဲ့နေဘူးလေအင်တန်အီဂျန်နော်အဲ့တော့ရိုးရိုးသားသားပွင့်ပွင့်လင်းလင်းဆက်ဆံတာဟာစိတ်ကိုအေးချမ်းစေတယ်နော်ကျင့်တတ်မှုကြည်လင်မှုအများကြီးရစေတယ်အဲ့တော့လူတယောက်နဲ့စကားပြောတဲ့ခါမှာ तू ငါ့ကိုလိန်နေတာလားအဲ့လိုတွေးနေရပြီဆိုရင်မနဲ့နေစားတာအားမရှိတော့ဘူးနော်ကျင်းနှံ့မှုအေးချမ်းမှုမရတော့ဘူးနော်အေးအဲ့တော့ပရိယေမတုံးဘဲနဲ့ရိုးရိုးသားသားပုံမှန်လင်းဆက်ဆံတာဟာလူတယောက်ကိုကိုကပေးနိုင်တဲ့အကောင်းဆုံးအရာတစ်ခုဖြစ်ပြန်တယ်နော်အဲ့တော့ငါတို့ကိုအကောင်းဆုံးတစ်ခုပေးမယ်ဆိုရင်ဘာပေးရမလဲပစ္စည်းပေးမလားတို့မဟုတ်ရိုးသားပွင့်လင်းတဲ့ဆက်ဆံရေးကိုပေးမှလားစဉ်းစားဖို့တင်နော်အဲ့တော့ဒါတွေဟာလူတွေမှာရှိတဲ့အကောင်းဆုံးအရာတွေပဲနော်ဒီထက်ပိုတစ်ဆင့်တက်လို့ရှိရင်တီငင်အေဂျင့်နဲ့စိတ်နော်အဲ့ဒါလူတိုင်းမှာမျိုးစိအနေနဲ့ရှိပြီးသားနော်လေ့ကျင့်ရမယ်ပြုစုပြုထောင်ရမှာနော်မရှိသေးတာကိုရှိအောင်လုပ်တာမဟုတ်ဘူးရှိပြီးသားကိုအားကောင်းလာအောင်လေ့ကျင့်ပြုစုပြုထောင်တာနော်အဲ့တော့တမာတိကောင်းအောင်ကြိုးစားပြီးတော့ပွားများပြီးနေသွားမယ်တတိကောင်းအောင်ကြိုးစားပွားများပြီးနေသွားမယ်ဆိုတော့အဲ့တော့တမာတိကောင်းလာရင်ကိုပဲစိတ်ကအတိတ်အနာဂတ်ကိုတွေးတာအင်တန်နေသွားပြီးတော့အင်တန်ကြည်လင်အေဂျင့်တွေတတိကောင်းလာလို့ရှိရင်노ကြားနေပြီးတော့အရာရာတိုင်းကိုပို့ပြီးတော့သိလာတော့တမာရီကတည်ငြိမ်မှုကိုဦးစားပေးတယ်။တတိကသိမှုကိုဦးစားပေးတယ်။ဒီနှစ်ခုတွဲပြီးတော့နေတာပဲ။သူတို့နှစ်ခုကတကယ်လုံးလုံးကြီးခွာပြစ်လို့ဘယ်လိုမှမရဘူး။တတိကောင်းလာရင်တမာရီလည်းကောင်းလာတယ်။နော်။တမာရီကောင်းလာရင်လည်းတတိငနဲ့ကောင်းလာတယ်။သို့တော့တမာရီတက်တက်ကတော့လွန်သွားနိုင်တယ်။နော်။တမာရီတက်တက်လွန်သွားပြီးတော့တတိအင်မတန်အားနည်းသွားတာမျိုးဖြစ်နိုင်တယ်။နော်။လုံးလုံးတော့ကျင်းမသွားနိုင်ဘူး။အဘိဓမ္မာတစ်ချက်လေးလာကြည့်စိတ်တည်းကိုတစ်ချက်ပြန်ကြည့်လို့ရှိရင်တတိကောင်းတမာတိကောင်းနေတတိပါနေတာတွေ့ရတယ်နော်ကုသိုလ်စိတ်ဖြစ်တဲ့တမာတိနဲ့ရှင်တဲ့စိတ်ထဲမှာတတိကလည်းပါနေတာတွေ့ရတယ်ဘာလို့ဆိုမောဟဖြစ်နေရင်သူကုသိုလ်စိတ်ကဖြစ်ကုန်မဖြစ်နိုင်ဘူးနော်အဲ့တော့တတိနဲ့တမာတိဟာတဘာဝချင်းအင်တန်နီးဆက်တယ်တွဲပြီးတော့နေတာများတယ်တစ်ခါလေတမာတိအားကောင်းတယ်တစ်ခါလေတမာတိယော့သွားတယ်တစ်ခါလေတတိအားကောင်းတယ်တစ်ခါလေတတိကယော့သွားတာပဲရှိတယ်နော်အဲ့တော့တတိတမာတိကောင်းလို့ဉာဏ်ပညာကြီးလာတဲ့လူဟာသူကပို့ပြီးတော့သိနိုင်တယ်မြင်နိုင်တယ်ခံစားနိုင်တယ်ကိုယ်စိတ်ထမှဖြစ်တာကိုလည်းပဲကိုယ့်ကိုပြန်ကြည့်လို့ရှိရင်ပို့ပြီးတော့တိတယ်ပို့ပြီးတော့မြင်တယ်ပို့ပြီးတော့ခံစားလို့ရတယ်အဲ့တော့ကိုယ့်ကိုယ်ကိုပို့ပြီးတော့တိလာလေလေသူတစ်ပါးကိုလည်းပို့ပြီးတော့ကိုချင်းစာနိုင်လေလေဖြစ်လာတယ်နော်ကိုကိုတိုင်မေတ္တာဘလောက်ငတ်တယ်လဲဆိုတာတိလို့ရှိရင်သူတစ်ပါးဘလောက်မေတ္တာငတ်တယ်ဆိုလည်းတိတယ်နော်အဲ့တော့ပေးခြင်းလေနော် sensitivity ပိုကောင်းလာတဲ့အတွက်ကြောင့်သူတစ်ပါးထိခိုက်သွားမှနိမ့်နံသွားမှမလုပ်ချင်ဘူးနော်ကိုယ့်ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့တဘာဝတရားတွေကိုရှုမှတ်ပြီးတော့နေရင်ကနေပို့တိလာတဲ့ခါမှာတခါတလေသူများခန္ဓာမှာဖြစ်နေတာသူများစိတ်မှာဖြစ်နေတာကိုမှန်းကြည့်လိုက်ရင်လည်းပဲတော်တော်များများသိလာတယ်နော်တော်တော်ကိုနည်းနည်းဆက်ဆက်သိလာတယ်အဲ့တော့သူများဒုက္ခရောက်နေတာကိုမြင်တဲ့ခါမှာတခါလေကိုယ်စိတ်နဲ့သူ့ကိုကျူးလို့ကြည့်တဲ့ခါမှာနော်ကိုဒုက္ခရောက်တယ်လို့ပဲခံစားရတယ်နော်သူ့လောက်တော့ရကန်လုံးပြေတော့ထပ်ထွက်များတော့မဖြစ်နိုင်ဘူးဆိုပါတော့နော်ဒါပေမဲ့တော်တော်များများအတိုင်းအတာထိကိုသူများစိတ်ထမှာဘယ်လိုခံစားရမလဲဆိုတော့သူသိတယ်နော်သူကိုယ်တိုင်ခံစားလိုက်ရတယ်လို့ပါပဲနော်အဲ့လိုဖြစ်သွားတာဒါကြောင့်သူ့မှာငါသူတပားဆိုတဲ့ခွဲခြားမှုဟာတဖြည်းဖြည်းနှဲသွားတယ်နော်အတ္တဆွဲကြီးကြီးနဲ့ငါသူဆိုတဲ့ခွဲခြားမှုနှဲသွားပြီးတော့သူနဲ့ငါနဲ့ဆိုတဲ့အလုံးဟာဟိုဆက်ဆက်မှုပိုရှိလာတယ်နော်အဲ့လိုတကယ်တော့လူတွေအလုံးဟာဆက်ဆက်နေတာပါ feel ကြီးတစ်ခုတည်းမှာပဲနေတာပါနော်ဒီတယောက်စိတ်ဆင်းရဲနော်တယောက်ကအနေနဲ့များတော့စိတ်ဆင်းရဲမှုဖြစ်သွားတာပါနော်ကိုစိတ်ချမ်းသာရင်သူများလည်းပဲအနေနဲ့များတော့စိတ်ချမ်းသာတော့တာပဲအဲ့တော့အဲ့လိုတတိသမားကြီးကောင်းလာတဲ့လူဟာငါတယောက်တည်းစိတ်ချမ်းသာအောင်နေမယ်ဆိုတဲ့စိတ်မျိုးသူမထားတော့ဘူးနော်ငါစိတ်ချမ်းသာဖို့ဟာသူများလည်းစိတ်ချမ်းသာမှဖြစ်မယ်ဆိုတာကိုသူသဘောပေါက်လာတယ်နော်တကယ်တတိထားကြည့်ရင်လည်းလက်တွေ့မှာအဲ့တိုင်းဖြစ်နေတာကိုတွေ့ရတယ်ဥပမာအနည်းဆုံးဆိုရင်ကိုမိသားစုထဲမှာတယောက်စိတ်ဆင်းရဲနေမနေနေလေနော်အလုံးပဲအနေနဲ့များတော့စိတ်ဆင်းရဲသွားတာပဲနော်ဒါပေမဲ့ဒေါသကြီးကြီးနဲ့မာနကြီးကြီးနဲ့တင်းထားတာတာမန်အဖင်ပြောရမှာဆိုရင်ပေါ့နော်တာမန်လူတွေကမလျှော့ဘူးနော်ဒေါသကြီးကြီးနဲ့မာနကြီးနဲ့တင်းထားပြီးတော့တစ်ဖက်သား sit him and then a little of pinny on, to make a good lomi that I see, no, and then you tara, pinny tara, chuchi taria, chini, no, and I had to go to the game of dilu. To go to the get dilution, to the bagu, nine tara. Emma dampen mansing a balas or to tea. To go down level, look at the bawa dino, the cardly to ga, and nine kayala mule, shima babeno. Hello to Miala Gugu, the nini ne, and then you tara, pinny chuchi tara, go yet. Kanzamu, Tima Mabuda, Guyazin Yatida, Mabibin and Tara, Gum Lizara, and I'm you can't come, but look can't cat lazara to see it, no? Other look, go can't come, did she have tea at the jaw, do my can't come, Malebe, do Kara, go can't the lube, no? Guyan Salu Yan, Yan the jaw, Maluchino, no? Belouti, I'm looking as you, cheering up a moon canak and a biogra sheet. Go Nashi de Quidoma, Chow Dong, Landong, Luchin. သူစိတ်ထဲမှာကြောက်စိတ်လေးတစ်ခုဖြစ်သွားတာဟိုဒီဂနီတီမရှိတော့တဲ့သဘောမျိုးဖြစ်သွားတယ်နော်အမှန်ပြောမှဆိုခွေးတော်မှာခွေးဒီဂနီတီနဲ့နေစေချင်တာဒီညင်ခန်းခန်းညာညာလေးနေစေချင်တယ်စာရင်တန်းစာအိတ်ချင်တန်းကောင်းကောင်းမွန်မွန်အိတ်နော်တတ်တတ်ရတန်းတန်းရှိရင်တူတာဝန်ဖြစ်တဲ့ဒဇိမ့်လိုင်းအသိပေးနော်ဒါတွေမကသေးပါဘူးခွေးဆိုတာတခင်ကိုအတန်ချစ်ပါတယ်မေတ္တာတွေအများကြီးပေးပါတယ်နော်အဲ့ dignity net ရှိတယ်နော်အဲ့တော့သူ့ကိုမလေးမစားအနိုင်ယူတဲ့သဘောထားမျိုးအနိုင်ကျင့်တဲ့သဘောထားမျိုးအပြောဆိုအမူအရာမျိုးမလုပ်သင့်ဘူးခလေးငငယ်လေးတယောက်ကိုငငယ်လေးတဲ့လေးလေးဆက်ဆက်ဆက်ဆန့်ကြည့်အဲ့လိုလေးလေးဆက်ဆက်ဆက်ဆန့်တာကိုခားတဲ့ကလေးဟာတစ်ချိန်ချိန်မှာသူ့ကိုအတင်းကျမလေးမစားတော့လှုပ်ကြည့်သူမခံတော့ဘူးနော်သူလေးလေးဆက်ဆက်ဆက်ဆန့်တာကိုပဲကြိတ်တော့လာနော်လုံးဝလက်မခံဘူးဒါပေမဲ့ငငယ်လေးတဲ့ကသူ့ကိုမလေးမစားအများအားအနိုင်ယူပြီးတော့ဖိနှိပ်ချုပ်ချယ်ပြီးတော့နှိမ့်ဆက်ပြီးတော့ထားမယ်ဆိုရင်တော့သူဟာသူ့ကိုယ်သူလေးစားမှုပါမရှိတော့ဘူးနော်အမြဲတမ်းသူ့ကိုဟိုတယောက်ကတခုခုမလေးမစားလှုပ်တော့မှာပဲဆိုတော့ကြောက်စိတ်စိုးရင်စိတ်လေးရှိပြီးတော့အမြဲတမ်းညှိုးငယ်တယ်တင်ငယ်ပြုတ်နေတယ်မျက်နှာလေးကကြွကြွရွတ်ရွတ်ကလေးနေတတ်တယ်နော်မပြောရဲမဆိုရဲမလှုပ်ရဲမကန်ရဲတော့ဘူးအဲ့ဒီလိုလူဟာနော်အဲ့လောက်ကြောက်ပြီးတော့မပြောရဲမဆိုရဲမလှုပ်ရဲမကန်ရဲဖြစ်နေတဲ့ကလေးဟာကြီးလာတဲ့အခါမှာအများအကျိုးကိုတကယ်ထိတိယောက်ဆောင်ရနေတဲ့လူကြီးတယောက်ဖြစ်နိုင်ပါမလားဖြစ်နိုင်တော့နော်အများအကျိုးကိုတကယ်ဆောင်ရွက်နိုင်တဲ့တကယ်ထိတိရောက်နော်အများအကျိုးကိုဆောင်ရွက်နိုင်တဲ့လူဆိုတာသူလဲသူ့ကိုသူလေးစားမှုရှိအောင်ဒီငတိရှိရမယ်အများကိုလည်းပဲလေးစားမှုရှိအောင်အဲ့လိုလူသားလျင်အများအကျိုးကိုတကယ်ဆောင်ရွက်နိုင်တယ်နော်အဲ့တော့ငင်းလေးတဲ့ကမိဘရဲ့ချစ်ခင်မှုလေးစားမှုနော်အတင်းကျခိုင်းစေတာမဟုတ်ဘဲနဲ့ပြည်ပြည်လေးလေးပြောဆိုဆွေးနွေးပြီးတော့ခိုင်းတာမျိုးနော်တခါတလေမိဘမရိုက်တာဒုက္ခရောက်မဲ့ကိစ္စမျိုးတွေကိုလုံးမိတော့မယ်ဆိုရင်တော့မှနားလဲအောင်သဘောပေါက်အောင်အကျဉ်းချင်းရှင်းပြပြီးမှသူ့ကိုတားဆီးတာမျိုးအဲ့လိုလှုပ်လာလို့ရှိရင်သူကိုယ်တိုင်ကပဲတခုခုကိုလှုပ်တဲ့ခါမှာလှုပ်သင့်မလှုပ်သင့်ကိုသူပိုစဉ်းစားလာတယ်နော်ဘာဖြစ်လို့လဲဆိုတော့သူကိုယ်တိုင်မစင်းမစားမစင်ကျင်ပဲနဲ့အရန်လှုပ်လိုက်လို့ရှိရင်သူ့ကိုမိဘတွေကလေးစားနေတာဟာယော့သွားလိမ့်မယ်နော်အဲ့ဒါကသူမခံနိုင်တော့ဘူးနော်အဲ့တော့ကိုလေးစားအောင်ကိုပဝန်ကျင်ကလေးစားပါတယ်ဆိုတာကိုလည်းပဲရနေအောင်နေတတ်တဲ့လူပါမကောင်းမှုမလုပ်တော့နော်ကောင်းတာကိုပဲသူလုပ်မှာပဲနော်အဲ့တော့အဲ့လိုလူကကောင်းတဲ့ကိစ္စတခုကိုဆောင်ရွက်ရလို့ရှိရင်သူကောင်းတာကိုလုပ်လိုက်တယ်ဆိုတာကိုသူမိဘသူအိမ်ကမိသားစုသူပဝန်ကျင်အတန်းဝန်းကအတိမှပြုတ်မယ်ဆိုရင်သူကောင်းတာကိုပိုလုပ်မှာပဲနော်အဲ့တော့ကောင်းတဲ့နည်းနဲ့အတိမှပြုတ်တာကိုရဖို့အင်မတန်အရေးကြီးတယ်နော်အဲ့တော့တတိတမာရီနဲ့နေသွားတဲ့လူဟာကိုယ်စိတ်ထဲမှာဖြစ်နေတာတွေကိုကိုယ်သေချာသိတဲ့အတွက်ကြောင့်ကိုယ်ကိုယ်တိုင် dignity ရှိရှိနဲ့เนาะဂုံတိတ်ခါရှိရှိအိန္ဒိယရနေခြင်းတလို့သူတော်ဘာကလည်းပဲလေးလေးဆဆာတိတ်ခါရှိရှိပဲဆက်ဆံခြင်းနော်နောက်တစ်ချက်အင်မတန်တိမ်မွေ့နေတဲ့ချက်တစ်ချက်ကဘာလို့ဆိုတော့သူတော်ဘာကမလေးမဆာဆက်ဆံလိုက်ရပြီဆိုရင်အဲ့ဒီလိုဆက်ဆံနေတုန်းမှာဖြစ်နေတဲ့ကိုယ်စိတ်ကိုပြန်ကြည့်လိုက်စမ်းပါဘယ်လိုဖြစ်နေလဲအင်မတန်ခံရခဲ့တယ်နော်ကိုဘာနည်းနည်းလေးအထင်သေးတယ်လို့ဖြစ်လာတယ်နော်ကိုလေးစားမှုနည်းနည်းယော့သွားတယ်နော်ဒါကြောင့် if I devalue you I devalue myself နော်သူတစ်ပါးကိုမလေးမစားပြောဆိုဆက်ဆံမိပြီဆိုရင်ကိုပါလေးစားလို့မရတော့ဘူးနော်ဒါပေမဲ့အဲ့ဒါလို့သိဖို့ဆိုတာကကိုယ့်စိတ်ကိုကိုယ်တော်တော်လေးသိတဲ့ sensitive ဖြစ်တဲ့လူမှသာသိနိုင်တယ်နော်ဒရိတမာရိဉာဏ်ပညာရှိတဲ့လူမှသာသိနိုင်တယ်နော်ဒရိတမာရိဉာဏ်မရှိတဲ့လူဆိုရင်တော့သူကဒေါသနဲ့ဆက်ဆံမယ်မာနနဲ့ဆက်ဆံမယ်အိတ်တမစိရနဲ့ဆက်ဆံမယ်နော်လောဘနဲ့လည်းဆက်ဆံမယ်အဲ့ဒါလိုလောဘဒေါသမာနတို့အိတ်တမစီရတို့အာကြီးနေတဲ့အခါမှာ ကိုကိုကိုထိခတ်နေတယ်ဆိုတာတောင်မှ तू မသိတော့ဘူးနော်ဒီတော့လောကကြီးကိုတကယ်ကောင်းကျင်နေစဉ်တတိနဲ့နေတဲ့လက်ချင်းကိုလုပ်ပါနော်ကိုကိုကိုအများကြီးသိလာလိမ့်မယ်ကိုကိုကိုအများကြီးသိမှတ်တာသူတစ်ပါးကိုလည်းပဲနည်းနည်းတော့သိလာတယ်နော်သူတစ်ပါးစိတ်တမှာဘလို့ခံစားရဆိုနည်းနည်းတော့သိလာတယ်နော်အဲ့ဒါလို့လူမှတ်တာကိုအကျိုးရောအများအကျိုးရောမထိခိုက်အောင်လုပ်နိုင်တယ်ကိုအကျိုးရောအများအကျိုးရောကြီးကြီးမားမားဖြစ်ပေါ်လာအောင်အကျိုးကိုဆောင်ရွက်နိုင်တယ်နော်ဒါကြောင့်အများအကျိုးကိုဆောင်ရွက်ချင်တဲ့လူဆိုရင်တတိရှိဖို့လိုတယ်တမာတိရှိဖို့လိုတယ်နော်ဉာဏ်ပညာလည်းရှိဖို့လိုတယ်ဒီထက်ပိုပြီးတော့တရားတွေကိုစူးစမ်းအထောက်အထားလို့ရှိရင်အခုဖြစ်နေတဲ့ကိစ္စတွေကသဘာဝတရားတွေရုပ်တရားနံတရားတွေအနတ္တတရားတွေဆိုတာဉာဏ်မှာတစ်ဖြည်းတစ်ဖြည်းရှင်းလာတာပဲနော်အဲ့တော့လှုပ်တင်လှုပ်ထိုက်လို့လှုပ်သွားတယ်အတ္တဆွဲကြီးကြီးမာနကြီးကြီးနဲ့မလှုပ်တော့ဘူးအများအကျိုးဆောင်ရွက်တဲ့နေရာမှာတောင်းမှမာနနဲ့မလုပ်တော့ဘူးတို့မို့ရင်ငါမှသာလုပ်နိုင်တယ်တခြားလူမလုပ်နိုင်ဘူးဆိုတဲ့သဘောထားမျိုးကဖြစ်တတ်တယ်နော်တခြားလူတယောက်ကလုပ်နိုင်တာတောင်းမှသူ့ကိုလှုပ်ခွင့်မပေးဘဲနဲ့ငါမှလှုပ်ရတယ်ဆိုတဲ့နာမည်နဲ့နေရာကိုယူမိတတ်တယ်နော်အဲ့တော့တတိသမารိရှိတဲ့သူအားကောင်းတဲ့လူတက္ကရာဒိဋ္ဌိအားနည်းတဲ့လူဟာကိစ္စတစ်ခုဖြစ်မြောက်သွားဖို့ပဲသူဦးစားပေးတယ်ငါလှုပ်လို့ပဲဖြစ်ဖြစ်သူများလှုပ်သွားလို့ပဲဖြစ်ဖြစ်ကောင်းတဲ့ကိစ္စတခုဖြစ်သွားဖို့ပဲအရေးကြီးတယ်။မကြောက်လို့ဆိုတော့ကောင်းတဲ့ကိစ္စတခုဖြစ်သွားရင်အများချမ်းသာတယ်။နော်။ငါမလုပ်ရလဲကိစ္စမရှိဘူး။ဟိုကြောက်မှာပေါ့မင်းသားကြီးမလုပ်ရလို့ပတ်မကြီးဖောက်ပြစ်တယ်ဆိုတာပေါ့နော်။တော့သတိတမားရရှိတဲ့လူအတ္တဆွဲနည်းတဲ့လူမာနနည်းတဲ့လူတက္ကရာတိတိနည်းတဲ့သူဟာကိုမလုပ်ရလဲပဲသူများလုပ်လဲဝန်တာတယ်နော်။ तू လုပ်ရလို့ तू နာမည်ကောင်းရသွားတယ်ကျင်တတ်တယ်နော်။ကိုလုပ်ရပြီးတော့ကိုကနာမည်ကောင်းမရရင်လဲ तू ကိစ္စမရှိပြန်ဘူးနော်။အင်မတန်အေးအေးချမ်းချမ်းနေနေတယ်အဲ့ဒီလိုပုဂ္ဂိုလ်ဟာလောကအကျိုးကိုအကြီးအကျယ်ဆောင်ရွက်နေတယ်။ဟုတ်။ Everybody wants to be loved and appreciated. လူတိုင်းဟာချစ်တာကိုခံယူခြင်းတယ်။နော်။တန်ဖိုးထားတာကိုအတိအမှတ်ပြုတာကိုလိုချင်တယ်။နော်။ And make to feel important in the world. သူကသူ့ကိုအရေးပါတဲ့လူတရားလို့အများကသဘောထားတာမျိုးကိုသူလိုချင်တယ်။ကလေးလေးရစအမှန်တော့အရေးပါပါတယ်နော်လောကမှာလူတိုင်းအရေးပါတယ်တကယ်ပြောရမယ်ဆိုရင်ကိုယ့်ကိုအနောက်ရှက်ပေးတဲ့ဒုက္ခပေးတဲ့လူတောင်မှကိုယ့်ဘဝမှာအရေးပါတယ်နော်လေးလေးနဲ့စဉ်းစားကြည့်မှအဲ့ဒါသိမှာနော်ဥပမာတစ်ခုဆိုတော့ဟိုပြီးခဲ့တဲ့နှစ်ရက်သုံးရက်လောက်ကရောက်လာတဲ့ဒကမကြီးတယောက်ပြောတာနော်သူတယောက်တည်းတည်းမဟုတ်ပါဘူးဒီလိုအကြောင်းအရာတွေကိုပြောတဲ့လူတွေကအများကြီးပါပဲနော်အများကြီးတွေကလောလောလတ်လတ်ပြောခဲ့တဲ့ကိစ္စတစ်ခုကောင်းထဲမှာရောက်နေလို့အဲ့ဒါကိုပဲပြောပြခြင်းတာနော်သူကဘယ်လိုပြောလဲဆိုတော့ဟိုအရင်တလောကဗောလေအရင်တလောဆိုတော့ကြာပါပြီနှစ်နဲ့ချီပြီးတော့ကြာပါပြီနော်သူနဲ့အရင်တော့ကအတူတူလောက်ကင်ခဲ့တဲ့သူ့အထက်ကလူကြီးတယောက်ရှိတယ်နော်ဒကမာကြီးပါပဲသူလည်းနော်အဲ့ဒီတယောက်ကသူ့ပုံမှာကျေးဇူးတွေရှိတယ်နော်ကြီးတဲ့လူကငယ်တဲ့လူပုံမှာဟိုအကူအညီပေးခဲ့တာကျေးဇူးတွေရှိတယ်အဲ့ဒီကျေးဇူးရှိမှန်းကိုသိလို့ဒီငယ်တဲ့သူကကြီးတဲ့အဲ့ဒီလူကိုတတ်နိုင်တယ်လောက်လောက်ကင်စရာရှိရင် तू อ่ะလောက်လောက်ပြီးတော့ပေးတတ်တယ်เนาะအကူညီပေးတတ်တယ်ခိုင်းတာကိုလောက်ပေးတတ်တယ်เนาะဒါပေမဲ့အဲ့ဒီအထက်ကလူကြီးဟာဘလောက်လောက်ပေးလို့ပေးဘယ်တော့မှအကောင်မပြောဘူးတဲ့ဖြစ်တတ်တယ်เนาะဒါလောကသဘာဝเนาะဘသူဘယ်ဝါရဲလို့မဆိုလို့ဘူးမိဘနဲ့သားသမီးတော်ပြန်ကြည့်တချို့သားသမီးတွေကပြောလို့ရှိတယ်သူတို့အမေဖေဟာတဲ့ဘလောက်လောက်ပေးလို့ပေးဘယ်တော့မှဂျင်းတတ်တယ်လို့မရှိဘူးဘယ်တော့မှအကောင်မပြောဘူးဖြစ်တတ်တယ်เนาะအဲ့လိုပဲအဲ့ဒကမာကြီးကသူ့ဆရာမကြီးပဲဆိုပါတော့နော်အဲ့ဒီဆရာမကြီးကိုသူတန်းတန်းလောက်လှုပ်ပေးပါလျက်နဲ့သူ့ဘယ်တော့မှအကောင်းမပြောဘူးသူလှုပ်ပေးတာကိုလည်းဘယ်တော့မှအကောင်းမပြောဘူးအဲ့တော့သူအမြန်စိတ်ဆင်းရဲနေတာတော်တော်ကြာပြီအဲ့လိုစိတ်ဆင်းရဲနေရကနေနော်ဘယ်လောက်ထိအောင်စိတ်ဆင်းရဲလဲဆိုရင်ဘုရားရှိခိုးလည်းပဲသူအဲ့ဒါပဲတတိယနေတာနော်ဖြောက်လို့မရဘူးသူစိတ်တယ်နော်မေတ္တာပို့ရင်ပို့ရင်နဲ့သူ့ကိုမေတ္တာပို့ဖို့အလဲရောက်ပြီးဆိုရင်မြတ်တာတော်ဆက်ပို့လို့မရတော့ဘူးတဲ့ဘာကြောင့်ဆိုအဲ့ဒီမြတ်တာတကယ်မြတ်တာမှမဖြစ်နိုင်တော့တာပဲတဲ့နော်ဝဇကတာကြမ်းမှာပါစေချမ်းသာပါစေပြောတော့မှသူစိတ်ထဲကမကျင်းနပ်ဘူးနော်ဒါပေမဲ့အထက်ကလူကြီးဖြစ်နေတော့သူပြန်ပြောရမှလည်းခက်နေတယ်နော်ဘလို့မှပြန်ပြောလို့မဖြစ်ဘူးတုံ့ပြန်လို့မဖြစ်ဘူးစိတ်ဆင်းရဲနေရတာပေါ့နော်အဲ့လိုနဲ့ပဲတနေ့တော့မိတ်ဆွေတယောက်ကသူ့ကိုတရားတိတ်ခွေလေးတွေလက်ဆောင်ပေးတယ်ပဲဆိုပါတော့နော်ပြီးတော့လည်းပဲတခြားမှလည်းပဲဒီတိတ်ခွေတွေရနိုင်တဲ့အကြောင်းရှာပြီးတော့အဲ့ဒါကိုနားထောင်ဖို့အကြောင်းလဲပြောလိုက်တယ်ပြောတော့ तू อ่ะချက်ချင်းပဲရသလောက်သွားယူလာတယ်ယူလာပြီးတော့တဖြည်းဖြည်းတဖြည်းဖြည်း तू နားထောင်တယ်အဲ့နားထောင်တဲ့အထက်မှာပြောရည်ဆိုရည်ဆက်ဆံရေးနဲ့ပတ်သက်တဲ့ communication နဲ့ပတ်သက်တဲ့အကြောင်းအရာတွေပါနေတယ်နော် relationship bonding ဆက်ဆံရေးနဲ့ပတ်သက်တဲ့သဘောထားတွေဘယ်လိုထားသင့်တယ်ဆိုတာပါနေတယ်နော်အဲ့တော့ဒီဖုံးဖုံးရဲ့သဘောထားအတွေးခေါ်က အခြေခံအပြင်ပြောရမစုံဘာလဲဆိုတော့ပြဿနာတစ်ခုဖြစ်လာရင်အရင်ဆုံးကိုယ့်ကိုယ်ကိုပြင်ပါနော်ပြဿနာတစ်ခုဖြစ်တယ်ဆိုတာနှစ်ယောက်စလုံးကြောင်ဖြစ်တာနော်ဒါပေမဲ့ဘယ်သူကစပြင်ရမလဲဆိုတော့ကိုယ်ကစပြင်ပါနော်အမှန်တကယ်ပြောရမယ်ဆိုရင်ကိုယ်မှစိတ်ဆင်းရဲမှုဖြစ်ရတာကိုယ့်ဘက်ကသဘောထားလဲပဲမှားနေလို့နော်သူ့ဘက်ကလည်းမှားခြင်းမှားမယ်နော်သူ့ဘက်ကမမှားဘူးကိုကြီးပဲမှားလို့မဆိုလို့ဘူးအခုတော့ဒီဒကမကြီးကသူတကယ်စိတ်ဆင်းရဲနေတာနော်ဘလောက်တိအောင်ဆေးစင်းရင်လဲဆိုရင်ဘုရားရှိခိုးတော့တော့မဖြောင်းဘူးတဲ့အိတ်ခန်းကြီးမှာရောတတိယနေဦးမှာပဲနော်အဲ့တော့နှစ်နှစ်ချက်ချက်တော့အဲ့လိုရမှာမဟုတ်ဘူးနော်တကယ်ကိုဒါသူ့မှာပြဿနာကြီးကြုံတွေ့နေရတာနော်အဲ့ဒီအချိန်မှာဒီလိုတင့်တော်မဲ့တရားစကားကိုနားလဲရတဲ့အခါမှာနည်းနည်းလေးစိတ်ချမ်းသာမှုရလာတယ်နော်အဲ့တော့ तू ကထက်ခါထက်ခါလာတယ်အချိန်မောင်းများစွာလာတယ်နောင်နေမကဘူး तू စိတ်ကတူပြန်ကြည့်တယ်နော်အဲ့တော့ဒီတရားတိတ်ခွေတဲ့မှာပါတဲ့ရှင်းပြထားတဲ့အချက်လက်နဲ့သူ့စိတ်နဲ့ကကြိုက်နေတယ်။ကြိုက်နေတော့နာလိုက်တိတ်ခွေလေးပြန်ပိတ်ထားလိုက်သူ့စိတ်ကိုသူပြန်ကြည့်လိုက်။ငါစိတ်ထဲမှာဘလို့နေလဲဘလို့ခံစားရတယ်။ပြန်ကြည့်လိုက်တော့ကြတိတ်ခွေလေးပြန်ဖွင့်လိုက်ဒီခါလေးအနောက်ပြန်ရေးပြီးတော့ဒီခါပြန်နာလိုက်။ပြန်နာပြီးသူ့စိတ်ကိုသူပြန်ကြည့်လိုက်။အင်းငါစိတ်ကဘလို့ဖြစ်နေတာ။နော်။ငါမကျေနပ်ဘူးငါဘာကြောင့်မကျေနပ်ဘူး။အဲ့လိုနဲ့ရက်တော်လေးကြားလာတဲ့ခါကျတော့စိတ်တော်တော်အေးချမ်းလာတယ်။နော်အဲ့ဒီပုံမစီလာပြီးပြောတဲ့ချိန်ကျတော့သူဘယ်လိုပြောလဲဆိုတော့တပိတော့စိတ်ထဲမှာသူ့ကိုမကျင်နပ်တဲ့စိတ်လုံးဝမရှိတော့ပါဘူးဘယ်လိုမှသဘောမထားတော့ဘူးနော်အဲ့တော့သူဘာလို့စိတ်ချမ်းသာသွားလဲဆိုတော့အဲသူ့စိတ်ကိုသူပြင်လို့ရသွားပြီနော်သူပို့ပြီးတော့သဘောထားကြီးတဲ့စိတ်ကိုမွေးလို့ရသွားပြီဒါကြောင့်သူစိတ်ချမ်းသာသွားပြီနော်ဟိုတစ်ဖက်ကလူကတိတလားဆိုတော့တိတောင်မတိဘူးသူဘာလုပ်နေဆိုတာတိတောင်မတိဘူးနော်ဒါနဲ့သူ့ကိုပဲဆက်ပြီးတော့ပြောပြရတာတကမာကြီးလို့တကမာကြီးရဲ့စိတ်ကအရင်တုန်းကဟိုလူပုံမှာ negative သဘောထားရှိနေတယ်နော် negative သဘောထားဆိုမကျေနပ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်ဖြစ်နေတယ်နော်အခုတော့ neutral ဖြစ်သွားပြီနော် neutral အစိတ်ကနေ positive ဘက်ကိုထပ်သွားဖို့လိုသေးတယ်လို့ဘာကြောင့်တုံးဆိုတော့တကမာကြီးမှာအခုလိုအခက်ခဲတွေ့ရတဲ့ခါမှာနော်ဒီအခက်ခဲအကြောင်းကိုမိတ်ဆွေကိုသွားဆွေးနွေးတယ်ပြောတယ်မိတ်ဆွေကိုသွားပြောတဲ့ခါမှာမိတ်ဆွေကအကြံဉာဏ်ပေးတယ်နော်အဲ့ဒီအကြံဉာဏ်ပေးတဲ့အတိုင်းလှုပ်ကြည့်လိုက်တယ်လုတ်ကြည့်လိုက်တော့ကို့မှာအဆင်ပြေလာတယ်နော်အဲ့တော့အခက်ခဲကပထမရှိနေရမယ်နော်အခက်ခဲမရှိလို့ရှိရင်သူဘာမှလုပ်မှာမဟုတ်ဘူးနော်အဲ့တော့ဒီအခက်ခဲဒီပင်ရင်သူ့အတွက်တံပိုးဖြတ်လို့မရတဲ့ဘဝအတွေ့အကြုံတစ်ခုပဲအဲ့တော့တာမန်အဖြစ်လူတွေစဉ်းစားမှဆိုရင်ငါ့ကိုဘယ်သူမှမကောင်းမပြောရင်ကောင်းမှာပဲလို့သင်စဉ်းစားမှာနော်အမှန်ပြောရင်တော့အဲ့ဒါမကောင်းငါ့ကိုဘယ်သူမှမကောင်းမပြောရင်ငါဘယ်လိုမှရင့်ကျက်တဲ့လူဖြစ်မလာနိုင်ကိုအားလုံးကချင်းမွန်နေတဲ့ကြားမှာပြုံပြုံလေးနေနေဖို့ဆိုတာဘာမှမခက်ရဲမခက်ခဲနော်အဲ့ဒါရင့်ကျက်မှုမဟုတ်ဘူးနော်အခုတော့ကိုကျေစုရှင်လည်းဖြစ်တယ်နော်ကိုကလည်းသူ့ကိုတက်နေတဲ့နီးနဲ့ကျေစုပြန်ပြုတ်နေတယ်အဲ့လိုပြုတ်ပါလေးနဲ့ကိုကိုစိတ်ဆင်းအောင်ပြောနေစိုးနေတယ်ဒုက္ခအများကြီးပေးနေတယ်နော်ကိုကအတိအမှန်မပြုတ်ဘူးအကောင်းမပြောဘူးဆိုတော့အင်မတန်စိတ်ဆင်းရတယ်ပြန်ပြောလို့လည်းမရအောင်အမှန်တော့စိတ်ဆင်းရနေရတော့ပြန်ပြောလို့ရရင်နည်းနည်းတက်တာလေးပြန်ပြောလို့မရတာကပို့ပြီးတော့ခံခက်တယ်နော်အဲ့တော့အဲ့လိုအခက်ခဲရှိနေတုန်းမှာမိတ်ဆွေနဲ့တွားပြီးတော့တိုင်ပင်တယ်နော်ဒါဒုတိယအချက်ဖြစ်သွားပြီနော်အခက်ခဲရှိတာကပထမအချက်အခက်ခဲရှိတာကိုကိုယ့်အကူဖြည့်ရှင်းလို့မရဘူးမရတော့မိတ်ဆွေနဲ့တွားတိုင်ပင်တယ်တဆင့်တိုးသွားပြီနော်အဲ့ဒီမိတ်ဆွေကမိတ်ဆွေကောင်းဖြစ်နေတော့သူ့ကိုဟိုမကောင်းတဲ့နီးနဲ့ဖြည့်ရှင်းဖို့ရာမတိုက်တွန်းနော်ပြန်ပြောပြန်လှုပ်လို့မပြောဘူးနော်မကောင်းတဲ့နီးနဲ့ဖြည့်ရှင်းမှုရမတိုက်တွန်းမနဲ့ကောင်းတဲ့တရားနီးနဲ့ဖြည့်ရှင်းဖို့ဟာသူ့ကိုတိုက်တွန်းတဲ့အကြံဉာဏ်ပေးတဲ့အကူအညီပေးလိုက်တယ်နော်ပေးလိုက်တော့သူကလည်းပဲနော်အကြံဉာဏ်ပေးတာကိုလိုက်လုပ်တယ်နော်အဲ့လိုက်လုပ်တာကနောက်တစ်ချက်ဖြစ်သွားပြီနော်သူ step by step စဉ်းစားကြည့်ဖို့ရနော်အဲ့တော့အကြံဉာဏ်ပေးတဲ့အတိုင်းလုပ်တယ်နော်လုပ်တဲ့အခါမှာလည်းပဲစိတ်ပါလက်ပါလုပ်တယ်လေးလေးစားစားလုပ်တယ်မလုပ်ချင်လုပ်ချင်လုပ်တာမဟုတ်ဘူးနော်အဲ့တော့ဒီတရားကိုနားတဲ့ခါမှာသူအေးအေးဆေးဆေးထိုင်ပြီးတော့နားအထက်ထက်ခါခါပြန်တော့နားတခွေတခွေကိုအကျင်မောများစွာနားတယ်တချို့ကိစ္စတွေကသူ့ကိုတည့်တည့်ပြောနေတယ်လို့ပဲတဲ့နော်တပည့်တော်ကိုတည့်တည့်ပြောနေလိုက်တယ်လို့ပဲတဲ့စိတ်ထဲမှာခံစားရပါတယ်တဲ့ဒါလည်းအမှန်ပဲဒါကြောင့်ဒီဘုန်းဘုန်းကပြောเสียရှိရင်တဦးချင်းကိုပြောသလိုတိုက်ရိုက်ပြောလေးရှိတယ်နော်အဲ့တော့အဲ့ဒါလို့သူတရားကိုနှလုံးသွင်းလို့နော်သူ့စိတ်မှာဖြစ်နေတာတွေကိုသူရှုမှတ်လိုက်လို့အသည့်အမြင်မှန်သွားတဲ့အတွက်ကြောင့်စိတ်အေးချမ်းမှုရလာခွလုံးနေလာတယ်တိခဏနေလာတယ်ဒါလောကမှာဖြူးဖြူးဖြစ်စဉ်ဓမ္မတာပါပဲเนาะကိုယ်အကောင်းပြောတဲ့ခါလက်ရှိမယ်အဆိုးပြောတဲ့ခါလက်ရှိမှာပဲเนาะအဲ့တော့က chimunyin ke yin so da loka dhammata be athai lyaot do khanan yin shi ko shi ma phit be lowa a byaw ma khanan bu so da ga lo taba ma ja au no lowa a byaw ma khanan loka yin ma ni lu ma phit bu no natthi loki a nindi do bya wa lo ma shi ya no loka ma a pyet tin ma khan ya de tu a ma shi ba hu de nyat so bya wa lut da la so do nyat so bya le ma lut bu no a lo a lo ko ga มันกันเนี่ยนี้เนี่ยย้อนนี่ตัวมันติการะเนี่ยเนาะเตชาโกสิทธิ์กูกูจี้ปุ๊บแล้วตบอทาลิกูปูปุ๊บแล้วลีเน็ตเดตบอทากูปุ๊บแล้วยีนเจ็ดเดตบอทากูปุ๊บแล้วมิ่ญเม็ดเดตบอทากูปุ๊บแล้วตีขันไหนคุณเนี่ยตบอทามิวยัดตัวได้คําว่าสิทธิ์ก็ช้ําตาตัวเลยเนาะเออสิทธิ์ช้ําตาตัวတော့เตชากวนเสร็จตะคู่ปีตะคู่ไล่จี้โลษิงดีสิทธิ์ช้ําตาหมู่ยาบ่ด้วยเนาะพี่แล้วดีสิทธิ์ช้ําตาหมู่อ่ะแหละดีแค่ๆตะคู่เด နော်ဘဝမှာတွေ့ကြရမယ့်အခက်ခဲပေါင်းများစွာတွေ့ထားမယ့်သဘောထားအမှန်ကိုသူရသွားပြီအခက်ခဲတွေကိုတစ်ခုချင်းလိုက်ပြီးတော့ဖြည့်ရှင်းစရာမလိုတော့ဘူးနော်အခြေခံသဘောထားကိုမှန်အောင်ပြင်လို့ရသွားပြီဆိုရင်ပြဿနာပေါင်းများစွာရှင်းပြသဖြစ်သွားတယ်နော်ဒါကြောင့် psychotherapy နဲ့မတူဘူး psychotherapy ကများစွာဖြင့်တစ်ခုချင်းဖြည့်ရှင်းသွားတာနော်ဒီဝိပဿနာဟာပြဿနာတစ်ခုချင်းကိုမဖြည့်ရှင်းဘူးပြဿနာအားလုံးကိုဖြေရှင်းနိုင်မဲ့အခြေခံသဘောထားကိုမှန်အောင်လုပ်ပြလိုက်တာ။အဲ့တော့ဂွင်းဆက်တွေလက်ကြည့်မယ်ဆိုရင်ပထမဂွင်းဆက်ကဘယ်ရလာလဲ။ပထမအဦးဆုံး step ကကိုယ်စိတ်ဆင်းအောင်လုပ်တဲ့သူနော်ပြဿနာနော်။အဲ့တော့ကို့မှာအခုလိုအသိအမြင်သဘောထားပို့ပြီးတော့လေးနဲ့ရင့်ကျက်မှန်ကန်လာတာကိုဘယ်သူ့ကိုကျေးဇူးတင်ရမလဲ။အဲ့ဒီလိုကျေးဇူးတင်ရမယ်။လေးလေးနဲ့နဲ့စဉ်းစားပါနော်နော်လေးလေးနဲ့နဲ့စဉ်းစားပါတကယ်စိတ်အေးအေးချမ်းချမ်းနဲ့လေးလေးလေးနဲ့ပြန်အာရုံပြုလိုက်လို့ရှိရင်သူ့ကိုတကယ်ပဲလှက်လှက်လှက်လှက်ကျေးဇူးတင်လို့ရသွားရောငါတကယ်ပဲကျေးဇူးတင်ပါတယ်နော်သူသားငါ့ကိုအဲ့ဒါလို့မပြောမဆိုခဲ့ရင်ငါဒီပြဿနာကိုဖြေရှင်းဖို့နီးလန်းလဲရှာမှာမဟုတ်ဘူးမရှာရင်တွေ့မှာလည်းမဟုတ်ဘူးအဲ့တော့မတွေ့လို့ရှိရင်ဘဝတစ်ခုလုံးမှာနေသွားဖို့ရအတွက်မှန်ကန်တဲ့အခြေခံသဘောထားကိုငါရမှာမဟုတ်ဘူးเนาะအဲ့တော့ဒီအခြေခံသဘောထားလေးကို तू ရသွားပြီ तू ရပြီဆိုတဲ့အတွက်ကြောင့်ဒါကို तू ပြစ်ထားမှလည်းမဟုတ်တော့ဘူးเนาะနေ့တိုင်းနှလုံးသွင်းနေတော့မှာနေ့တိုင်းပွားများအထောက်တော့မှာအဲ့တော့ဒီအခြေခံသဘောထားလေးကကြာလေရင့်ကျက်လေကြာလေရင့်ကျက်လေကြာလေရင့်ကျက်လေဖြစ်သွားမှာပဲเนาะတနည်းတစ်ခြားရင့်ကျက်တော့မှာပဲเนาะအဲ့တော့ဒီရင့်ကျက်မှုကဘဝမှာတန်ဖိုးဖြတ်လို့မရနိုင်ဘူးဒါကပညာတစ်မျိုးလည်းဖြစ်တယ်เนาะဒါ education တစ်မျိုးဖြစ်ပါတယ်ဒါကိုဘယ်လိုပြောမလဲ adult education လို့ဆိုရမှာလူကြီးပညာရေးနော်ဘဝမှာတကယ်တွေ့ကြုံနေရတဲ့လောကဓာတ်အခက်အခဲတွေကိုဘယ်လိုအသိအမြင်နဲ့ဘယ်လိုသဘောထားနဲ့ရင်ဆိုင်ရမလဲဆိုတာကိုတင်ပြလိုက်တာပဲနော်အဲ့တော့ရန်သူကိုမိတ်ဆွေဖြစ်သွားအောင်လုပ်နေတဲ့နည်းရဒီတနည်းပဲရှိတယ်နော်လက်စားခြေတဲ့နည်းနဲ့ရန်သူကိုမိတ်ဆွေဖြစ်အောင်လုပ်လို့မရဘူးနော်အဲ့တော့ကိုယ့်ဟာကိုယ်စိတ်အေးချမ်းအောင်နေပြီးတော့သူ့ကိုပြန်ပြီးတော့လေးလေးဆက်စားပဲဆက်ဆံတယ်ကြောက်လို့မဟုတ်ဘူးနော်လေးလေးဆက်စားပဲမြတ်တာကရုဏာနဲ့ကျေးဇူးတင်တဲ့စိတ်နဲ့ပဲသူ့ကိုဆက်ဆံနေဆိုရင်မိတ်ဆွေဖြစ်သွားတော့မှာเนาะအဲ့တော့လူတိုင်းဟာဓာတ်မျိုးကိုလိုချင်ကြတာပဲเนาะအဲ့တော့ကိုယ်ကိုယ်တိုင်ကပေးနိုင်မှုအရေးကြီးပါတယ်เนาะ When you are peaceful ကိုယ်စိတ်ထဲမှာငြိမ်းချမ်းနေတဲ့အခါเนาะဒါလည်းပဲတကယ် peaceful အမှန်ဆိုတာကတော့တရားနဲ့မှပဲရတာပါเนาะအဲ့တော့ When you are peaceful happy ပြောနေတယ်เนาะစိတ်ထဲမှာပြောနေတယ် joyous joy ဆိုရဲရှင်လန်းနေတယ်နော်ကြည်လင်ရှင်လန်းနေတယ် and doing what you love to do ကိုတံပိုးထားတာကိုလည်းပဲလုပ်နေတယ်နော်ဒါလည်းအမှန်တရားကြီးတဲ့ချင်းတော့လူတော်များဟာလှုပ်တာလှုပ်နေတယ်ကိုလှုပ်တဲ့အလုပ်ကိုကိုမချစ်ဘူးစာဝန်ကြီးအတွက်လှုပ်တယ်ပတ်စံရဖို့အတွက်လှုပ်တယ်ချစ်လို့လှုပ်တာမဟုတ်ဘူးနော်အဲကိုအလုပ်ကိုလည်းကိုတကယ်ချစ်တဲ့သူဆိုရင်နော် and doing what you love to do you are successful သင်ဟာဘဝမှာအောင်မြင်တဲ့သူပါနော်အဲ့တော့ဘယ်လိုလူအောင်မြင်တဲ့လူပြောမလဲပတ်စံချမ်းသာတဲ့လူလားယာတုတွေအကြီးရတဲ့လူလားဆိုတော့မဟုတ်ဘူးနော်ငြင်းချမ်းတဲ့သူပျော်ရှင်တဲ့ပျော်ရွှင်တဲ့သူကြည်လင်ရွှင်လန်းတဲ့သူနော်ကိုတန်ဖိုးထားတဲ့အလုပ်ကိုကိုချစ်တဲ့အလုပ်ကိုလုပ်နေရတဲ့သူဟာဘဝမှာအောင်မြင်တဲ့သူဖြစ်တယ်နော်အဲ့တော့တချို့လူတွေကနော်လောလောဆယ်မှာ तू လုပ်နေရတဲ့အလုပ်ကို तू မချစ်ဘူးနော်အချိန်နဲ့ရလုပ်နေရတာပဲဒါပေမဲ့အဲ့ဒီလူဟာနော်သူစိတ်ကိုယ်သူတည်အောင်ကြိုးစားလာတယ်။တရားကိုအမြဲတမ်းအားထုတ်တယ်။တွိုင်းလိုင်းနေရင်ထိုင်ရင်လည်းပဲတတိမပြတ်အောင်အတက်နေဆုံးကြိုးစားရဆိုရင် အဲ့ဒီတတိကောင်းလာလေလေအလုတ်ထဲရောက်တဲ့ခါမှာဒီတတိရှိနေတဲ့စိတ်ကြည်လင်အေးချမ်းတဲ့စိတ်နဲ့ဒီအလုတ်ကိုသူလုံနိုင်လေလေဖြစ်လာတယ်နော်တော့ကိုယ်စိတ်ကကြည်လင်အေးချမ်းနေရင်အဲ့ဒီလောက်ရတဲ့အလုတ်ပေါ်မှာလည်းပဲတမျိုးကျဉ်းနှံ့မှုရတယ်နော်အဲ့ဒီအလုတ်နဲ့ပတ်သက်ပြီးတော့ဆက်ဆံရတဲ့လူတွေပေါ်မှာလည်းပဲပို့ပြီးတော့ကြည်လင်အေးချမ်းရတဲ့ဆက်ဆံလို့ရတယ်ဒါကြောင့်ဆက်ဆံရင်ပို့ပြီးတော့အဆင်ပြေလာတယ်နော်တူကတူအပြန်လန်လေးစားမှုရှိတဲ့ဆက်ဆံရေးမျိုးဖြစ်လာတယ်နော်အဲ့လိုဖြစ်လာတဲ့ခါမှာအလုတ်မှာပူပြီးတော့ပြောလာတယ်နော်ဒီလိုကိုတွေ့ကြုံမှုသလားလို့နော်ကိုယ်စိတ်ကကြည်လင်အေးချမ်းလာတဲ့ခါမှာအလုတ်ကိုလိုရတဲ့ခါမှာ resistant သိမ့်မရှိဘူးနော်ဒီအလုတ်ကလည်းအများကြီးရှိတဲ့အလုတ်ပဲနော်အကောင်းဆုံးဖြစ်အောင်ဆိုကြိုးစားပြီးလုပ်သွားတယ်ဒီလုတ်နဲ့ပတ်သက်ပြီးတော့သူ့စီလာနေကြတဲ့လူတွေအများကြီးရှိတယ်နော်ဟိုတလောကပဲအကြောင်းနေပဲတယောက် engineer ပါပဲသူနဲ့ဒီပုံပုံနဲ့နှစ်ချင်းသိမ့်မကွာဘူးနော်အလုတ်တော်ပင်မန်းနဲ့တာဝန်အတန်ကြီးတယ်ဒါမှမဟုတ်သူပြောပါလေနော်အများအတွက်အဆင်ပြေသွားအောင်သူလုပ်ပေးနေတာနော်ဘလောက်ပင်မန်းတယ်လဲဆိုရင်စားရင်တော့အလုတ်ကလုံနေရသေးတယ်လေနော်အစည်းဝေးကလည်းတင်းနေကုန်တက်ရတယ်အများကြီးတက်ရတယ်နော်တခါလေအစည်းဝေးတက်ရင်လည်းပြောနေတာတစ်ဖက်ကနားထောင်နေတယ်တစ်ဖက်ကလက်မထိုးเสียရှိကြတယ်ထိုးနေရသေးတယ်နော်ဘလောက်အလုတ်များလဲဆိုတော့အဲ့ဒါကြည့်သူ့မှာတစ်ခုပြီးမှနောက်တစ်ခုလုပ်ဖို့တော့အချိန်မရှိဘူးအစီဝေးတစ်ဖက်ကနားဆွေးနေတဲ့ဒီကဆရွက်တည့်ရကြီးလိုက်ဒါလက်မထိုးရမှာစုထိုးလိုက်တခါအစီဝေးနားထောင်လိုက်နောက်တည့်ရကြီးလိုက်ထိုးလိုက်ဒီလိုလုပ်ရတာနော်ဒါပေမဲ့အများအဆင်ပြေသွားအောင်သူလုပ်ပေးနေတယ်နော်ဘယ်သူမှအယုတ်အလတ်မြမရွေးဘူးပုပ်ကူမရွေးဘူးဖြစ်တဲ့ကိစ္စရတဲ့ကိစ္စဆိုသူဖြစ်အောင်လုပ်ပေးနေတယ်သူစိတ်ချမ်းသာနော်အဲ့တော့ကိုယ်စိတ်သဘောထားပြောင်းသွားရင်ကိုယ်အလုတ်တောင်မှတမျိုးပြောင်းသွားပြီးတော့ဒီအလုတ်တည်ပင်နေကိုယ်စိတ်ဓာတ်ကိုပို့ပြီးတော့မြင့်မြတ်အောင်အထောက်ကူပေးလာတယ်နော်ဒီအလုတ်ကကိုယ်ကိုမြင့်မြတ်အောင်လုပ်ပေးတယ်နော်နောက်ဈေးရောက်တဲ့တပည့်တွေရှိတယ်အယောင်ဝယ်လုပ်ငန်းတွေအများကြီးလုပ်နေတယ်နော်အင်မတန်ရိုးရိုးတသားလုပ်တယ်တာမအပြင်ပြောမယ်ဆိုရင်တော့အများကြီးလုံးရောင်းတာပဲနော်အမြတ်များများရလေကောင်းလေပဲဒီလိုယူဆမှာနော်ဒါပေမဲ့တရားအထုတ်လာတဲ့ခါမှာစိတ်ရင်သဘောထားတွေကပြောင်းလာတော့ဝယ်တဲ့လူကမတိလို့ပစ္စည်းတစ်ခုကိုဝယ်ခြင်းတော့မှ तू ကတဲ့တဲ့ပဲပြောရတာဒီပစ္စည်းကအမျိုးအစားပဲလို့ရှိမကောင်းဒီမျိုးဒီပစ္စည်းအမျိုးအစားကောင်းတယ်ဒီပစ္စည်းကဘယ်စင်းလုံးဒီပစ္စည်းကဘယ်စင်းလုံးအမှန်တိုင်းပြောတာလေနော်ဒါတယောက်နှစ်ယောက်မဟုတ်ဘူးခိုးတစ်ခေါက်ကတစ်ခါပြောပြီးတော့ golf ပစ္စည်းရောင်းတဲ့တပည့်လေးတယောက်ကြောင်းနော်သုံးပိသားတပည့်ရဲ့အဟောင်းကိုအတုလည်းဖြစ်နေတယ်နော်အဲ့ဒါကိုအတုမှမသိဘူးဝယ်ခြင်းတဲ့လူကဝယ်မယ်နော်အဲ့ဒါကိုရောင်းတဲ့လူကပြောတယ်ဒါအတုပဲမဲ့လည်းပဲအစ်စ်လောက်နေပါတကယ်ပဲကောင်းပါလေဇင်းလုံးကလည်းမဆိုးပါဘူးတပည့်ရဲ့မလို့ဇင်းလုံးလည်းကောင်းတယ်တပည့်ရဲ့ဆိုရင်သိဟောင်းတော့နေတာမဟုတ်ဘူးအဲ့လိုပြောပြတော့ရောင်းတယ်နော်တခါတော့တပည့်လေးတယောက်ကပစ္စည်းတစ်ခုရောင်းလိုက်တာမှာအရင်စလိုနဲ့မှားပြတော့အဲ့လိုနည်းနည်းညံ့တဲ့ပစ္စည်းကိုအကောင်းဆုံးနဲ့ရောင်းလိုက်တယ်အကောင်းစားပစ္စည်းနဲ့အညံ့စားပစ္စည်းနဲ့မှားပြတော့နော်အညံ့စားပစ္စည်းကိုရောင်းလိုက်တာဝယ်တဲ့လူကလည်းသူ့ယုံကြည်ကြည်နဲ့ပဲဝယ်သွားတယ်ဝယ်တဲ့လူကအတွေ့အကြုံမရှိဘူးမသိဘူးနော်ဒါပေမဲ့ဝယ်သွားပြီးနောက်မှသူကသူ့ပစ္စည်းကိုသူစစ်လိုက်တော့ဟာဒီအကောင်းစားဟာရောင်းတဲ့ပစ္စည်းဖြစ်ရမှာအခုတော့ဟိုအညံစားပစ္စည်းကရောင်းလိုက်မိတာဖြစ်သွားပြီအကောင်းစားကဒီမှာကြမ်းနေတယ်သူသူဘယ်လို့မှမနေနိုင်ဘူးနော်သူတတော်ကိုစိတ်ကပူသွားတာချက်ချင်းအဲ့ဒီလူကိုအကြောင်းကြားတယ်မေးတယ်စုံစမ်းတယ်ဖုန်းဆက်တယ်ခေါ်ခိုင်းတယ်နော်ခေါ်ခိုင်းပြီးတော့ပြန်ပြောရတာအခုနရောင်းလိုက်တဲ့ပစ္စည်းကမှားသွားတာပါအဲ့ဒီပစ္စည်းကညံ့တယ်ဟောဒီပစ္စည်းကအကောင်းအဲ့ဒီဈေးနဲ့ဆိုဒီအကောင်းနဲ့ပဲတန်တယ်ပြန်လဲယူပါနော်အဲ့တော့ဈေးရောင်းနေတာနော်တမားအပြင်ကြည့်မယ်ဆိုရင်ဈေးရောင်းတဲ့အလုတ်ကတော်တော်အောက်တန်းကျတဲ့အလုတ်ပဲဆိုပါတော့နော်ဟိုဒါဖုံးဖုံးကတော့အောက်တန်းကျတော့သဘောမထားပါဘူးနော်လောကမှာအများဖြစ်တဲ့ဆိုတာဒီလူကဘာလို့ဆိုဈေးတယ်ဩဈေးတယ်ဆိုတာတော့ထားလိုက်ပါတော့နော်တိတ်လေးလေးနဲ့နဲ့ရှိတဲ့လူဟုတ်မှာမထင်ပါဘူးဒီလိုထင်မယ်နော်အခုတော့ဈေးရောင်းတာပါဈေးတယ်ပါဘလောက်သဘောထားမြင့်မြတ်တယ်လဲဆိုတာကြည့်နော်အဲ့တော့ကိုကသဘောထားမှန်သွားလို့ရှိရင်လေဘာအလုတ်ကိုပဲလို့လို့အဲ့ဒီအလုတ်ကကိုယ့်ရဲ့မြင့်မြတ်မှုကိုအကောင့်ထဲပေါ်ပေးနေတယ်။လက်တွေ့အကောင့်ထဲပေါ်ပေးနေတယ်။ဒါဟုလည်းသဘောပေါက်ဖို့အရေးကြီးတယ်နော်။ကိုယ့်အလုပ်တည်ပြီးနေကိုယ့်အတွက် nurturing နော်။စိတ်ဓာတ်ကိုအသိဉာဏ်ကိုလေးနဲ့အောင်မြင့်မြတ်အောင်စိတ်ချမ်းသာမှုရအောင်လုပ်ပေးတယ်နော်။အဲ့တော့အခုနောက်တစ်ဖက်ကအဲ့လိုလဲပေးလိုက်ရတဲ့ခါကျတော့သူစိတ်အမှန်ချမ်းသာသွားတာနော်။အကေရိတာအဲ့လိုလဲမပေးလိုက်ရရင်တဲ့အဲ့ဒီညဖြောင်းပြောင်းတော့အဲ့လိုရမှမထင်ဘူးတဲ့နော်။အဲ့တော့ကိုစိတ်ကိုကိုတိနေတဲ့လူဟာလေတမင်တကာလိန်ညာဖို့မပြောနဲ့နော်မတော်တဆလွဲမှားသွားရင်တော့မှချက်ချင်းပြန်ပြင်ခြင်းနဲ့အချိန်မဆိုင်ခြင်းဘူးကြာကြာဆိုင်ထားရရင်မကောင်းတော့ဘူးနော်အတတ်နေဆိုအမြန်ဆုံးနည်းနဲ့ပြန်ဖြည့်ရှင်းနေတယ်အဲ့လိုဖြစ်လာတာနော် တော့အဲ့လိုလူဟာစီးပွားရေးလည်းပဲသူအဆင်ပြေလာတယ်အောင်မြင်လာတယ်သူစိတ်ထဲမှာကြည်လင်မှုအေးချမ်းမှုလည်းရှိနေတယ်နော်
There is no true success without peace of mind နော
်စိတ်အေးချမ်းမှုမရှိဘဲနဲ့စိတ်မှန်တဲ့အောင်မြင်မှုဆိုတာမရှိပါဘူးနော်အဲ့တော့ကိုယ့်ရဲ့အောင်မြင်မှုကိုဘာနဲ့တိုင်းတာမလဲအဲ့ဒါတိုင်းတာစရာလေးတစ်ခုပဲနော်စိတ်ထက်မှအေးချမ်းမှုရှိမှကိုယ့်ဘဝအောင်မြင်တယ်လို့ပြောလို့ရတယ်နော်အဲ့ဒီအေးချမ်းမှုရှိဖို့ဆိုတာလေယိုသားမှုမရှိဘဲနဲ့အေးချမ်းမှုမဖြစ်နိုင်ပါဘူးနော်ယိုသားမှလည်းပဲအထက်လျောက်အေးချမ်းတယ်နော်ပြီးတော့တည်ငြိမ်မှုအသိဉာဏ်မရှိဘဲနဲ့လည်းပဲတကယ်အေးချမ်းမှုအစစ်မှဆိုတာမဖြစ်နိုင်ပါဘူးအဲ့တော့ဘဝကိုအေးအေးချမ်းချမ်းနေသွားမှလားစိတ်ထက်မှ guilty နော်အော်နောင်တတွေပူပန်မှုတွေနော်ကိုဟာကိုမယိုးသားတာတွေကိုမယိုးသားမှလည်းသူများသိနေတာတွေကိုမရမကဖုံးပြတော့နော်ပူလောင်တဲ့စိတ်ကြီးနဲ့နေသွားမှလားအဲ့လိုနေသွားရင်အဲ့ဒီဘဝအောင်မြင်တဲ့ဘဝလို့ဆိုနေမှာမဆိုနိုင်ဘူးနော်အဲ့တော့အေးချင်အေးအေးချမ်းချမ်းနဲ့အောင်အောင်မြင်မြင်နေသွားဖို့ဒီနှစ်ခုကတွဲမှရမှာနော
် A successful man possesses great spiritual understanding
no spiritual understanding ဆိုတာလေးနက်တဲ့မြင့်မြတ်တဲ့မှန်ကန်တဲ့အသိဉာဏ်နဲ့စိတ်ထားနော်အဲ့ဒါ spiritual ပဲနော်အဲ့ဒီလေးနက်တဲ့မှန်ကန်တဲ့အသိဉာဏ်မြင့်မြတ်တဲ့အသိဉာဏ်ရှိမှသာအဲ့ဒီလူက a great man လို့ပြောလို့ရတယ် a successful man လို့ပြောလို့ရတယ်နော်အဲ့တော့တကယ်အောင်မြင်တဲ့လူဟာတဲ့သူ့မှာအင်မတန်လေးနက်တဲ့မှန်ကန်တဲ့မြင့်မြတ်တဲ့အသိဉာဏ်ရှိတယ်စိတ်ထားရှိတယ်။ A
successful man possesses great spiritual understanding.
နော်။အေးအေးဆေးဆေးဒီဟာလေးတွေကိုသဘောပေါက်အောင်စဉ်းစားစေချင်တယ်နော်။လူတိုင်းကိုတကယ်အောင်မြင်တဲ့လူတွေဖြစ်စေချင်တယ်နော်။ successful ဖြစ်စေချင်တယ
်။ To the degree that we achieve optimal growth.
နော်။growth လာအသိဉာဏ်နဲ့စိတ်ဓာတ်ကြီးမားလာတာเนาะကြီးထွားလာတာအဲ့တော့ကိုယ့်ရဲ့အသိဉာဏ်နဲ့ကိုယ့်ရဲ့စိတ်ဓာတ်ကြီးထွားလာရင်ကြီးထွားလာတယ်เนาะ
we are not only free เ
นาะလွတ်လပ်သွားရုံနေမကပါဘူးเนาะ not only free ဆိုတာလွတ်လပ်သွားရုံနေမကဘူးနောက်ဆက်တွဲတွေအများကြီးရှိသေးတယ်เนาะအဲ့တော့ကိုယ့်ရဲ့အသိဉာဏ်နဲ့စိတ်ဓာတ်ဟာတိုးတက်လာလေလေကြီးပွားလာလေလေအဲ့ဒီလူဟာလွတ်လပ်သွားလေလေဖြစ်ုံနေမကပါဘူးဆိုတော့လွတ်လပ်သွားလေလေဆိုတာပါသွားပြီเนาะအဲ့တော့အသိဉာဏ်နဲ့စိတ်ထားရင့်ကျက်လေလေလွတ်လပ်မှုပိုရှိလေလေပဲเนาะဘာဖြစ်လို့ဆိုတော့သူ့စိတ်ထဲမှာလောဘနဲ့မလုတော့ဘူးเนาะလောဘရဲ့လွှမ်းမိုးမှုနဲ့မလုတင်တော့သူမလုတော့ဘူးဒေါသရဲ့လွှမ်းမိုးမှုနဲ့မလုတင်တော့သူမလုတော့ဘူးเนาะအဲ့တော့လောဘရဲ့လွှမ်းမိုးမှုကိုခံနေရတဲ့သူเนาะမတရားတာမဟုတ်တာကြီးကိုဒီလောဘဇောကြီးကိုမကြည့်နိုင်လို့မထိနိုင်လို့လုံနေရတဲ့လူဟာလွတ်လပ်တဲ့လူမဟုတ်ဘူးเนาะဘလို့လူဟာလွတ်လပ်တဲ့လူရဲ့ဆိုတော့ကိုလှုပ်တဲ့ကိစ္စတိုင်းကိစ္စတိုင်းကိုတတိလေးနဲ့ညာရင်းနဲ့တစ်ချက်ကြည့်ပြီးတော့ကိုလည်းပဲအကျိုးရှိအောင်အများလည်းအကျိုးရှိအောင်เนาะကို့မှာလည်းထိခိုက်မှုမရှိအောင်အများမှာလည်းထိခိုက်မှုမရှိအောင်ညာလေးနဲ့လှုပ်တဲ့သူမှသာလွတ်လပ်တဲ့လူလို့ဆိုနေတယ်။အကြောင်းလွတ်လပ်မှုဆိုတာဘာလဲဆိုတော့ပညာဉာဏ်နဲ့ရှင်ပြီးတော့လှုပ်တင်တာကိုလှုပ်တာဟာလွတ်လပ်မှုလို့ပြောလို့ရတယ်။เนาะလောဘကြီးကြီးနဲ့ဒေါသကြီးကြီးနဲ့လှုပ်တာဟာလွတ်လပ်မှုမဟုတ်ဘူး။အဲ့တော့အဲ့လိုကိုယ်မှအသိဉာဏ်နဲ့စိတ်ထားကြီးလာလေလေပိုပြီးတော့လွတ်လာလွတ်လပ်လာလေလေဖြစ်တယ်နော်ဒါတင်မကဘူး strong နော်အသိဉာဏ်နဲ့စိတ်ထားကြီးလာလေလေပိုပြီးတော့အားရှိတဲ့လူဖြစ်လာလေလေပဲပိုပြီးတော့အားကောင်းတဲ့လူဖြစ်လာလေပဲပိုပြီးတော့ခိုင်မာတဲ့လူဖြစ်လာလေလေပဲနော် weak မဖြစ်ဘူးနော် strong ဖြစ်လာတယ်အဲ့တော့ကိုယ့်ကိုယ်ကိုပြန်မေးကြည့်ဖို့ကောင်းတယ်နော်ငါဟာ weak ဖြစ်တဲ့သူလား strong ဖြစ်တဲ့သူလားဘယ်တိုင်းတာထိ strong ဖြစ်ပြီလဲနော်ပြီးတော့ rational rational ဆိုတာအကြောင်းကျိုးမမှန်ကန်ကန်ဆင်ခြင်နေတာနော်တင့်တယ်မတင့်တော်ဘူးဆိုတာကိုတေးချဆင်ခြင်သုံးသပ်နေတာနော်အဲ့တော့အတ္တဇွဲနည်းသွားတဲ့လူဟာကိုလိုတဲ့ဘက်ကိုမဆွဲတော့ဘူးတရားအထုတ်လာလို့ဝိပဿနာဉာဏ်ရင့်တန်လာတဲ့လူမဲ့ဉာဏ်ပုံဉာဏ်ဆိုရင်တော့ပြောပေါ်ရမှရှိဘူးနော်အဲ့တော့တရားအထုတ်လာလို့အသိဉာဏ်ကိုစိတ်နေသဘောထားကိုလေးနဲ့လာတဲ့လူရင့်တန်တဲ့လူဟာကိစ္စတစ်ခုကိုလောက်တော့မယ်ဆိုရင်ပုဂ္ဂိုလ်ဇွဲကိုဦးစားမပေးတော့ဘူးပုဂ္ဂိုလ်ဇွဲကိုထဲကိုမစင်စားတော့တာနော်ဒီကိစ္စငါ့အတွက်ဘလို့အကျိုးရှိရှိမလဲဆိုတော့အဓိကသူမမေးတော့ဘူးဒီကိစ္စမှန်ကန်တဲ့ကိစ္စလားနော်အားလုံးအတွက် အကျိုးရှိတဲ့ကိစ္စလားတဦးတယောက်အတွက်ထိခိုက်မယ်ဆိုရင်တော့မလုပ်တော့ဘူးအဲ့ထက်မှမိမိကိုယ်လည်းပါတယ်နော်ငါတော့အထိခိုက်ခံပြီးသူများအကျိုးရှိအောင်လုပ်မယ်လို့မဖြစ်နိုင်ဘူးအဲ့ဒါအလကားဟိုစကားလှအောင်ပြောတာပဲနော်အဲ့တော့ကိုယ်လည်းပဲအကျိုးရှိအောင်အများလည်းပဲအကျိုးရှိအောင်သူစဉ်းစားပြီးလုပ်မယ်နော်ကိုယ်လည်းပဲအကျိုးရှိအောင်လို့ပြောတဲ့အတွက်ကြောင့်အတ္တဆွဲကြည့်လို့မဆိုနိုင်ဘူးနော် and joyous အဲ့ဒီလူဟာပျော်လဲပျော်ရွှင်နေနော်ရှင်လန်းတဲ့စိတ်ရှိတယ်အဲ့တော့အသိဉာဏ်နဲ့စိတ်ဓာတ်ကြီးမားလာလေလေလွတ်လပ်မှုပိုရှိလေလေခိုင်မာမှုပိုရှိလေလေနော်အကြောင်းအကျိုးကိုမှန်မှန်ကန်ကန်စဉ်းစားနိုင်လေလေဆင်ခြင်နိုင်လေလေမှန်မှန်ကန်ကန်ဆုံးဖြတ်နိုင်လေလေပြီးတော့ပူပြော့လည်းပဲကြည်လင်မှုရှင်လန်းမှုရှိလေလေဖြစ်လာတယ်နော်ဒါတွေမကြသေးဘူး but also mentally healthy ဒီချက်ကအမှန်အရေးကြီးတယ်နော်ဒါကိုအထူးလေးလေးစစသဘောပေါက်စေချင်ပါသေးတယ်နော်အသိဉာဏ်နဲ့စိတ်ဓာတ်မြင့်မြတ်မှုရှိမှ mentally healthy ဖြစ်မယ်စိတ်ကကျန်းမာမယ်နော်အဲ့တော့အဲ့ဒါကိုအပြန်အမြန်အလှန်လှန်စဉ်းစားပါလောဘကြီးလွန်းတဲ့သူဟာ mentally healthy ဖြစ်မလားမဖြစ်တော့နော်တကူကောင်းဆန်လွန်းတဲ့လူဟာ mentally healthy စိတ်ကျန်းမာမှုရှိနိုင်မလားရှိနိုင်ပါကိုယ်ချင်းမစားတဲ့သူဟာ mentally healthy စိတ်ကျန်းမာတဲ့သူမဖြစ်နိုင်ဘူးအင်မတန်ရိုးရံတော့ဒါဟာတကယ်အခြေခံသဘောလေးတွေနားလည်ဖို့ရဘာမှမခက်ဘူးအေးအေးစစ်စစ်စဉ်းစားကြည့်သမှာနော်ဆို mentally healthy ဖြစ်ဖို့ဆိုတာဟာအဲ့ဒီစိတ်ဓာတ်နဲ့အသိဉာဏ်ယဉ်ကျေးမှုကြီးပွားမှုချိန်မှဖြစ်မယ်နည်းနည်းလေးယဉ်ကျက်လာရင်နည်းနည်းလေး healthy ဖြစ်လာပြီຢာခင်နှုံးပြည့်ယဉ်ကျက်သွားရင်တော့ຢာခင်နှုံးပြည့် healthy ဖြစ်သွားပြီလို့ပြောလို့ရတယ်နော်အဲ့တော့အခုခေတ်မှာလူတော်တော်များဟာအသိဉာဏ်နဲ့စိတ်ဓာတ်ယဉ်ကျေးမှုလေးနဲ့မှုမြင့်မြတ်မှုရှိဖို့အတွက်အချိန်သိမ့်မပေးဘူး။ဒကာကြီးတို့မဆိုလို့ဘူးနော်။ဒကာကြီးတို့ဒီမှာရှိတဲ့ပြဿနာကတော့အကြောင်းသိပြီသားပဲ။နောက်တက်လာမဲ့လူငယ်တွေအတွက်ဒီဖုံဖုံကပို့ပြီးတော့စဉ်းစားတာပါနော်။ဓတိပေးစေခြင်းနဲ့ဒကာကြီးတို့အိမ်မှာသားတွေသမီးတွေတူတွေဒူမတွေညီတွေနှမတွေရှိမယ်နော်။ဒကာမကြီးတို့အိမ်မှာလည်းရှိမှာပဲ။အဲ့တော့သူတို့ပို့ပြီးတော့နားလဲစေခြင်းပါနော်။တကယ်ဘဝမှာအောင်မြင်တဲ့လူဖြစ်စေခြင်းနဲ့နော်။စိတ်လည်းပဲတကယ်ကျန်းမာလူဖြစ်စေခြင်းအဲ့တော့လောဘကြီးလွန်းရင်စိတ်မကျမ်းပါဘူးဒေါသကြီးလွန်းရင်ကောစိတ်ကမကျမ်းတာမကျမ်းမာတော့ဘူးเนาะမာနကြီးလွန်းရင်စိတ်ကမကျမ်းမာတော့ဘူးเนาะလောဘဒေါသမာနကြီးလွန်းရင် rational ကောဖြစ်မှာလားမဖြစ်နိုင်တော့ဘူးမျှတတဲ့အမြင်မဖြစ်နိုင်တော့ဘူးเนาะအကျိုးအကြောင်းကြိုက်အောင် तू မစဉ်းစားတော့ဘူးเนาะ तू လှဲ့ပတ်တော့မဟုတ်တော့ဟုတ်ဖြစ်အောင် तू လုပ်တော့เนาะ rational မဖြစ်တော့ဘူးเนาะအဲ့တော့အဲ့ဒါလို့မဖြစ်တဲ့လူဟာစိတ်ကြီးလွန်းရှင်လားမှုမရှိနိုင်တော့ဘူးเนาะပြီးတော့စိတ်တက်ခိုင်မာတဲ့လူရင်းကျက်တဲ့သူလည်းမဖြစ်နိုင်တော့ဘူးနော်ဒါတွေအားလုံးဟာဆက်နေတယ်နော်တစ်ဆက်တည်းပဲတစ်ခုချင်းခွဲထုတ်လို့မရနိုင်ဘူးနော်စိတ်တက်တဲ့အသိဉာဏ်ရင်းကျက်မှုကြီးပွားမှုနဲ့လွတ်လပ်မှုခိုင်မာမှုမှန်မှန်ကန်ကန်သိမြင်မှုနဲ့ကြီးလင်းရှင်လန်းမှုဟာခွဲထုတ်လို့မရဘူးတွဲနေတယ်နော်ဒါတွေမကဘူးစိတ်ရဲ့ကျမ်းမာမှုSo mental health and sickness are outcomes of right and wrong living respectively. ကိုယ့်ရဲ့နေပုံထိုင်ပုံပြောပုံဆိုပုံစဉ်းစားပုံတွေးခေါ်ပုံသဘောထားတွေမှန်နေရင် mental health ဖြစ်တယ်။နော်။ကိုယ့်ရဲ့နေပုံထိုင်ပုံပြောပုံဆိုပုံလုပ်ပုံကံပုံစိတ်နေသဘောထားတွေမှားနေရင် mental sickness ဖြစ်တယ်။နော်။ရိုးရိုးလေးပဲအင်မတန်ရှင်းတယ်နော်။အဲ့တော့Mental health is in the last analysis no now so အများကြီးလေးလာတုံးတက်ပြတော့နောက်ဆုံးအဆင့် analyze လုပ်လိုက်ရမှာဆိုရင်เนาะနောက်ဆုံးအဆင့်ကောက်ချက်ချရမှာဆိုရင်စိတ်ရဲ့ကျမ်းမာရေးဆိုတာဘာလဲဆိုတော့ a manifestation of right living เนาะမမှန်ကန်ကန်သဘောထားမမှန်နဲ့ပြောတာဆိုတာမမှန်နဲ့လုပ်တာကိန်းတာမမှန်နဲ့ကိုယ့်ဘဝကိုကိုယ်နေသွားတာအဲ့လိုနေသွားခြင်းဟာ mental sick health ကိုအထောက်အကူပေးတယ်နော်အဲ့တော့စိတ်ရဲ့ကျန်းမာမှုဆိုတာအနေထိုင်အပြောဆိုစိတ်ရင်သဘောထားမှန်ကန်မှုရဲ့အကျိုးတရားရလပဲအကောင်ထည်ပဲအဲ့တော့လူတယောက်မှာစိတ်မကျန်းမာဘူးဆိုရင် तू ဘာတွေလွဲနေလဲဆိုတော့သူ့ကိုယ်သူမေးဘူးကောင်းတယ်နော် तू များပြောရင်လည်းကြိုက်ချင်မှကြိုက်နော် mental illness is symptom of failure to live according to the requirements of human nature နော် အဲ့တော့ mental illness ဆိုတဲ့စိတ်ရမကျန်းမာမှုဟာဘာကြောင့်ဖြစ်လဲဆိုတော့လူသဘာဝရဲ့လူအပ်ချက်နဲ့အညီမနေနိုင်လို့ဖြစ်တာပါတဲ့နော်လူသဘာဝရဲ့လူအပ်ချက်နဲ့အညီမနေနိုင်လို့ဆိုတော့လူသဘာဝရဲ့လူအပ်ချက်ဆိုတာဘာလဲလို့မေးစရာဖြစ်ပြီနော်အဲ့တော့ human nature လို့သူသုံးထားတော့ဒီ nature ရဲ့ရှေ့မှာ human ဆိုတာပါနေတော့မြုပ်ထားတဲ့စကားလုံးတစ်လုံးကိုပေါ်လိုက်ရင်ဘာထွက်လာanimal nature ဆိုတော့လည်းရှိရအောင်ပါပဲเนาะအဲ့တော့အခုတိရစ္ဆာန်တွေကိုကြည့်မယ်ဆိုရင်တို့မှာလောဘရှိတယ်ဒေါသရှိတယ်เนาะတကောင်တကောင်ကိုတတ်ဖြတ်ပြီးတော့စနိုင်ကြတာเนาะဒါတို့မှာတေချာကြည့်ရင်တွေ့ရလိမ့်မယ်အဲ့ဒီတိရစ္ဆာန်တွေမှာစီကံတစ်ခုတော့ရှိတယ်ဒီဖုံးဖုံးကတော်ရမှနေတာတိရစ္ဆာန်တွေအများကြီးကြားရမှနေတာတိရစ္ဆာန်တွေမှာစီကံရှိတယ်ဆိုတော့တွေ့ရတယ်အားလုံးတော့မဆိုလို့ဘူးเนาะတိရစ္ဆာန်တိုင်းတော့မဆိုလို့ဘူးတချို့တိရစ္ဆာန်တွေကတော်တော်စီကံရှိတယ်เนาะတို့တော့ဘာဖြစ်ဖြစ်တော်ရမှာဥမာငှက်တွေကိုအစာကျွေးထားတဲ့ခါမှာအကောင်ကြီးကအကောင်ငယ်တွေကိုအတင်းအနံ့ယူလိုက်ပြီးတော့သူကြီးပဲအကုန်စားသွားတာနော်တကူကောင်းဆန်တယ်နော်ဥမာတောကြီးကန်းကြီးတွေရှိတယ်ယောဂကြီးကန်းတွေလည်းလာတယ်အဲ့ထက်မှာငှက်ငယ်ငယ်လေးတွေလည်းတွေ့ရတယ်နော်မိကိုရောင်လေးတွေအညိုရောင်လေးတွေငှက်ကလေးတွေသေးသေးလေးတွေစာကလေးလောက်ငှက်ကလေးတွေဒီငှက်ကလေးတွေကတို့လာစားနေဟိုအကောင်ကြီးကလာနှိုင်းရင်တို့ကကလုံးဖယ်ရတော့တာမဖယ်ရင်လည်းပဲအကောင်ကြီးကစိတ်တယ်နော်အနံ့ယူလိုက်တယ်နော်ဒါ animal natureသူလက်စားပါစေကိုလက်စားပါစေဆိုတဲ့သဘောထားမျိုးတိရစ္ဆာန်မှာမထားနိုင်ဘူးเนาะအဲ့တော့တချို့လူတွေမှာအဲ့လိုသဘောထားမျိုးရှိတယ်เนาะအဲ့တော့ဒါဟာလူမှာ animal nature နဲ့ human nature နှစ်မျိုးရောနေတယ်လို့ပြောလို့ရတယ်เนาะအခုအဘိဓမ္မာတွေဘာတွေလေ့လာကြည့်ရင်တွေ့လိမ့်မယ်စေတသိက်ဘိုင်းမှာเนาะအကုသိုလ်စေတသိက်လည်းရှိတယ်ကုသိုလ်စေတသိက်လည်းရှိတယ်เนาะကုသိုလ်စေတသိက်ဘိုင်းကတော့ human nature ပဲအကုသိုလ်စေတသိက်အပိုင်းဟာanimal nature ပဲเนาะအဲ့တော့အဲ့ဒီကုသိုလ်အပိုင်းမှာရှိနေတဲ့လူရဲ့အဲ့ဒီ human nature ရဲ့တောင်းဆိုမှုတဲ့ requirements เนาะလိုအပ်ချက်တောင်းဆိုမှုအဲ့ဒါကိုဖြည့်ဆည်းပေးနိုင်ရမယ်အကောင့်ထဲဖွင့်နိုင်ရမယ်เนาะအကောင့်ထဲဖွင့်နိုင်မှသာစိတ်ကကျန်းမာမယ်အကြွေလူသဘာဝဖြစ်တဲ့မြင့်မြတ်တဲ့စိတ်တွေကိုအကောင့်ထဲမဖွင့်နိုင်ဘူးဆိုရင်စိတ်မကျန်းမာတော့ဘူးအဲ့တော့ကိုချင်းစားတယ်ဆိုတာမြင့်မြတ်တဲ့စိတ်ပဲဒါဟာ requirement of human nature တခုနော်မေတ္တာကရုဏာဟာ human nature နော် requirement of human nature နော်ယိုသားမှုဖြောင့်မတ်မှုတတိတမာတိပညာဒါတွေအားလုံးဟာလူသဘာဝလူအပ်ချက်ပြီးနော်အခုလူတွေအများဆုံးအဖြစ် animal nature ရဲ့ requirements ကိုဖြည့်ဆည်းပေးနေတယ်ကောင်းကောင်းစားမယ်ကောင်းကောင်းကြည့်မယ်ကောင်းကောင်းနားထောင်မယ်နော်သူ့ငါနိုင်မယ်ငါ့ကိုသူနိုင်မယ်ဒါ animal nature နော်လုံးလုံးကြီးကင်းဖို့တော့မလွယ်သေးပါဘူးနော်တို့တော့လည်းပဲသိထားလို့ရှိရင်တော့ထိန်းလို့ရတယ်နော်ထိန်းထားပြီးတော့အဲ့ဒီကောင်းတဲ့ဘက်က human nature ကိုအားပေးမယ်တနည်းတခြားလေ့ကျင့်သွားမယ်ဆိုရင်နေချင်းညချင်းမရတော့မှနော်တကယ်ကြိုးစားကြည့်နှစ်ပေါင်းများစွာကြာလာတဲ့ခါမှာသဘောထားတွေကအင်မတန်လေးနဲ့လာတယ်အင်မတန်မြင့်မြင့်လာတယ်အင်မတန်တိခန့်နိုင်တယ်အင်မတန်ခွန်းလွန်နိုင်တဲ့လူဖြစ်လာတယ်နော်အဲ့လိုဖြစ်လာလေလေစိတ်က healthy ဖြစ်လေလေပဲကျမ်းမာလေးလေးပဲနော် The closer we are to arriving at the model of human nature နော်အဲ့ဒီ human nature ဆိုတဲ့ကောင်းတဲ့ model နော်အဲ့ဒီကောင်းတဲ့ဘက်ကိုနီးလာလေးလေးတဲ့နော် The greater are our freedom လွတ်လပ်မှုကလည်းပဲကြီးလာလေးလေးပဲဟိုးပြီးတော့လွတ်လပ်လာလေးလေးပဲနော်အဲ့ကုကုကိုလွတ်လပ်တဲ့လူဖြစ်ချင်တယ်လားမလွတ်လပ်တဲ့လူဖြစ်ချင်လားလို့မေးရင်ဘယ်နဲ့ဖြစ်မလဲလူတိုင်းပဲဖြစ်မှာပဲเนาะလွတ်လပ်တဲ့လူဖြစ်ချင်တာလေအဲ့ဒါရအောင်ဘယ်လိုလုပ်မှာလဲဘုဒ္ဓစီကတောင်းမှာလေဘုဒ္ဓစီကမှတောင်းလို့မရဘူးเนาะဒါကြောင့်အစင်အမြင့်ဆုံးဖြစ်တဲ့လွတ်လပ်မှုကိုဘုဒ္ဓစီကမှတောင်းလို့မရဘူးเนาะသူကစိတ်ထဲကနေဖြစ်လာမှာပဲရတယ်เนาะဒါတွေမကသေးဘူးเนาะ the greater are our freedomand our well-being well-being ဆိုတာကိုရောစိတ်ကိုချမ်းသာနေတာเนาะကျန်းမာနေတာညလို့ထင်လို့ကောင်းနေတာเนาะ well-being အဲ့တော့စိတ်ရောကိုရောချမ်းသာဖို့ဟာဘယ်လိုလုပ်ရမလဲဆိုတော့ကိုယ့်ရဲ့ကောင်းတဲ့စိတ်ထားတွေကိုကောင်းတစ်ထက်ကောင်းအောင်လုပ်ရမယ်เนาะလွတ်လပ်တဲ့လူဖြစ်လာအောင်မလုပ်ရမလဲဆိုတော့ကောင်းတဲ့စိတ်ထားတွေเนาะအမှန်တန်လေးနဲ့တဲ့မှန်ကန်တဲ့အသိဉာဏ်တွေကိုယ်မှာကြားလေးလေးအားကောင်းလေလေးဖြစ်လာအောင်လုပ်ရမှာပဲအဲ့ဒါကိုရထားတဲ့လူပါလေပြင်ပကတခါလေအချိန်ရ လုတ်လို့ကိုင်လို့မဖြစ်တာမလွတ်လတ်တာကိုဘယ်လို့မှသဘောမထားတော့ဘူးဒါဟာအရင်မကြည့်ပါဘူးဒါအခြေအနေရဖြစ်နေရတာပါနော
် To be driven by irrational passions is to be mentally sick နော် To be driven ဆိုတာအနောက်ကနေချိန်တွတ်ပြီးတော့မောင်းနေတယ်လို့အဲ့ဒါ driven နော်မနွားတွေဘာတွေမှာလှဲတက်တာပြီးတော့နောက်ကနေခါလေစူးချုံကြီးနဲ့ထိုးတယ်အဲ့ဒါ driven ပဲမောင်းတာနှင်တာကိုခန်းနေရတာနော်အဲ့တော့ irrational passion ဆိုတာကအကျိုးကြောင်းစင်ရင်မှုနော်မျှတတယ်မမျှတဘူးဖြစ်တဲ့တယ်မဖြစ်တဲ့မှုဆိုတာကိုမစင်ကျင်နိုင်တဲ့ပြင်းထန်တဲ့စိတ်အလိုဆန္ဒအဲ့ဒါ passion နော် passion ဆိုတာပြင်းထန်တဲ့အလိုဆန္ဒလောဘကြောင့်ဖြစ်တာလည်းရှိမယ်ဒေါသကြောင့်ဖြစ်တာလည်းရှိမယ်မာနကြောင့်ဖြစ်တာလည်းရှိမယ်နော်ပြင်းထန်တဲ့စိတ်ရဲ့ဆန္ဒအဲ့တော့အဲ့လိုကျိုးအကြောင်းစင်ကျင်မှုမရှိတဲ့ပြင်းထန်တဲ့အလိုဆန္ဒရဲ့မောင်းနှင်နေမှုကိုခံနေရတာဟာတဲ့ to be mentally sick နော်စိတ်မကြမ်းမှာဖြစ်နေတာ ਨੇ တူတူပါပဲနော်အဲ့တော့လောဘကကိုယ်လွှမ်းမိုးနေပြီဆိုရင် driven by irrational passion ဖြစ်နေပြီနော်ဒေါသအကြီးကြီးနဲ့ကိုယ်ကလွှမ်းမိုးတာခံနေရပြီဆိုရင် driven by irrational passion ဖြစ်နေပြီနော်အဲ့လိုပဲမာနလည်းဒီတိုင်းပဲမနာလိုဝန်တုံမှုအများကြီးပွားတာမနာလိုတာတို့ဘာလို့ဒါလည်းဒီတိုင်းပါပဲနော်အဲ့လိုလူဟာစိတ်မကြမ်းပါဘူးနော်အဲ့တော့အဲ့ဒီရှူတောင်းကနေကြည့်မယ်ဆိုရင်စိတ်ကြမ်းပါတဲ့လူတော်တော်နဲ့နဲ့တယ်လို့ဆိုနေတယ်နော်အဲ့တော့ဘသူတွေကကြမ်းပါမလဲဆိုတော့ကိုယ်လောဘကိုကိုသိရင်လောဘပင်ရှိတော်လဲပဲငါဘူးသူ့ဘူးချင်းချင်းလိုက်နော်သူလည်းအကျိုးရှိအောင်ငါလည်းအကျိုးရှိဒေါသဖြစ်နေတယ်ကိစ္စတစ်ခုအဆင်မပြေလို့ဒေါသဖြစ်နေတယ်ကိုဒေါသကိုကိုတိလို့ရှိရင်ဒီကိစ္စအဆင်ပြေအောင်တော့ငါပြောမယ်ဒါပေမဲ့ပြင်းပြင်းထန်ထန်ကြီးထိခိုက်သွားအောင်နင့်နံသွားအောင်စကားလုံးကြမ်းကြမ်းတမ်းတမ်းလည်းမတုံဘူးမတုံဘူးကိုတိလျောက်လည်းမလုပ်ဘူးအဆင်ပြေအောင်တော့ကြိုးစားမယ်ဒါဆိုရင် rational ဖြစ်လာပြီနော်နည်းနည်းတော်လာပြီနော်ဒါကြောင့်လောဘဒေါသတော့မှတတိပါလာလို့ရှိရင် rational ဖြစ်လာတယ် irrational မဖြစ်ဘူးနော်မာနကြီးနေတယ်ဆိုတော့ကိုကပညာကုန်အဆင့်တန်းရာထူးစတရားဖြင့်မြင့်မားတဲ့သူနော်ကိုအောင်နေတဲ့လူကိုဓာတ်လူကြီးလူဆက်ဆံရမှာခက်နေတယ်နော်မဆက်ဆံကြည့်ဘူးကိုမနာကိုသိတယ်သိရင်နည်းနည်းလျှော့လို့ရတယ်အလွန်ကြုံကြီးဖြစ်မသွားဘူးနော်ဒါတွေအားလုံးဟာနော်ပစ္စည်းဥစ္စာဂုံပကာသနာယာတုဆိုတာ incidental အခြေအနေရအကျိုးပေးကောင်းလို့ဖြစ်နေတာပါတကယ်ကိုအစွမ်းစမ်းနဲ့ရတာလို့တကယ်ပြောမယ်ဆိုရင်တော့မှပြောရတာမလွယ်ပါဘူးနော်ကိုအစွမ်းစမ်းနဲ့ကိုရတာလည်းရှိတော့ရှိမှာပေါ့ဒါပေမဲ့တော်တော်များများကိစ္စမှာအခြေအနေကောင်းနေလို့ရတာပါနော်တနည်းရှိကြမှာရှိမှာနော်ကိုလက်ထမှာအမြဲတမ်းမြဲနေမယ်လို့မဆိုနိုင်ဘူးဆုံးရှုံးသွားနေတယ်နော်အဲ့တော့ကိုအဆင့်တန်းမြင့်ခဲ့တဲ့အချိန်မှာတုန်းက irrationally နော်တခါတည်းကိုအလွန်အကျွံမနာကြည့်ခဲ့တဲ့လူဟာမျိုးငွေနဲ့သူ့မှာရှိနေတာကြီးတနေ့ဆုံးရှုံးသွားလို့ရှိရင် तू ဘယ်လိုနေမလဲတော်တော်ခံရခဲ့သွားမယ်နော်လူတော်တဲ့သူတိုးနိုင်မှာမဟုတ်တော့ဘူးတစ်ချိန်တုန်းက तू ကသူများပေါ်မှာဒီလိုသဘောထားမျိုးထားခဲ့တာဆိုတော့သူ့ပေါ်မှာရောသူများကဘယ်လိုသဘောထားမှာလဲအဲ့ဒီအချိန်မှာသူ့ကိုလေးရမတွင်းတော့ဘူးနော်အဲ့တော့ဒါတွေအားလုံးကအခြေအနေရလောက်ရတာပါနော်အဲ့တော့အဲ့ဒီအလုတ်အကင်ကိုမှီပြီးတော့ကိုယ့်ကိုငါဘယ်သူပဲလို့ဒီလိုခိုင်ခိုင်မာမာကြီးဆွဲတဲ့အဆွဲမျိုးကိုသူက role လို့ခေါ်တယ်နော် role ဆိုတာဥပမာအခုရုပ်ရှင်တို့ဘာလို့မှဇက်ဆောင်အခန့်ကဏ္ဍရှိတယ်နော်ဘယ်သူကလူကြီးနေရဘယ်သူကလူငယ်နေရဘယ်သူကလူမိုက်နေရဘယ်သူကတော့တနာစရာကောင်းတဲ့ဇက်ကောင်နေရနေရယူလိုက်ရတယ်နော်နေရယူပြီးဇလန်းတစ်ခုကနော်ကားရကမှာဇက်ဆောင်တရုတ်ဆောင်တဲ့လူဟာသူ့ကိုယ်သူငါတရုတ်ဆောင်နေတာပါလားဆိုတာကိုသိနေလို့ရှိရင်သူ့ဇက်လန်းကိုလည်းသူပြီးပြီးပြင်တရုတ်ဆောင်သွားလို့ရတယ်နော်ဘသူ့ကိုမှလည်းသူထိခိုက်အောင်မလုပ်လိုက်ဘူးနော်အကယ်၍သူ့ကိုယ်သူငါတရုတ်ဆောင်နေတာပါလို့မသိလို့ရှိရင်သူတော်တော်ခံစားရတော့မှာနော်အဲ့တော့အဲ့ဒါလေးလည်းနည်းနည်းစဉ်းစားစီရင်လည်းဒီအကြောင်းအရာကိုတော့နောက်တစ်ခါမှဖြည်းဖြည်းအေးစေးစေးသဘောပေါက်အောင်ပြောပြချင်တယ်နော်အဲ့တော့ငါတို့ဟာဘဝပေးအခြေအနေကလှုပ်တဲ့အလုပ်တစ်ခုကိုလုပ်နေရတယ်ကိုလုပ်နေတဲ့အလုပ်ကိုအကောင်းဆုံးဖြစ်အောင်လုပ်မယ်အများကျွေးရှိအောင်လုပ်မယ်ဒီအလုပ်ဟာငါလို့သူတို့သတ်မှတ်မထားဘူးနော်အဲ့လိုသတ်မှတ်မထားလို့ရှိရင်လွတ်လပ်တဲ့စိတ်နဲ့လုပ်လို့ရသွားတယ်နော်အဲ့တော့ပို့ပြီးတော့လွတ်လပ်တဲ့လူပို့ပြီးတော့အေးချမ်းတဲ့သူနော်ငြင်းချမ်းတဲ့သူပြောရွှင်တဲ့သူအများအကျိုးကိုတကယ်ထိတိရောက်စွမ်းဆောင်နေတဲ့သူတွေဖြစ်စေချင်ပါလေနော်အဲ့ဒါလဲကိုယ့်အကူဖြစ်အောင်လုပ်မှားပဲရမယ်နော်ဒါကသူများကိုယ်တိုင်ပြောတာမဟုတ်ပါဘူးဒီပုံပုံကိုယ်တိုင်လည်းပဲ
ကိုယ့်ကိုယ်လည်းပဲအကျိုးရှိအောင်အတန်းနေခြင်းပါလေနော်အများအကျိုးကိုလည်းပဲတော်တော်ဆောင်ရွက်ခြင်းလေကိုယ်ဆောင်ရွက်လိုက်လို့သူများချမ်းသာသွားတာကိုသိရတာလေတော်တော်ပျော်စရာကောင်းတာပဲနော်ဟိုအထူးသဖြင့်ပြောရမယ်ဆိုရင်စောစောတုန်းကပြောသလိုပဲအခုတချို့တရားဒဂမတွေလာလာတော့ပြောတယ်တပိတော့ဘုရားရှင်ဘုရားတိတ်ခွေလေးကိုဘုသူစီရရတာအဲ့ဒါလေးနားထောင်ပြီးတော့တပိတော့တော်တော်စိတ်ချမ်းသာနောက်တော့တပိတော့နောက်ထပ်ရအောင်ရှာတယ်အခုအမြဲတမ်းနာပါလေအမြဲတမ်းလည်းပဲတရားထုတ်ပါလေအဲ့လိုကြားရရင်အမတန်ပြောတာပဲနော်တနည်းအားဖြင့်ဟိုငါဘွားအမြန်ကျင်နှက်ဆရာကောင်းတယ်လို့ဒီလိုခံစားရတယ်နော်ကို့ဘွားကိုအမြန်ကျင်နှက်တယ်ဆိုတော့ကို့ကြောင့်သူများချမ်းသာသွားတယ်လို့သိရတာလောက်ကျင်နှက်ဆရာကောင်းတာတော့မရှိတော့ဘူးနော်အဲ့တော့အားလုံးပဲအများအကျိုးကိုဆောင်ရွက်နေတဲ့သူတွေဖြစ်စေခြင်းတယ်နော်ဖြစ်အောင်ကြိုးစားကြပါ